Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဇူလိုင်လ16ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမရှင်တောက်ကြညအတွက်တော်ရရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့မြန်မာနိုင်ငံတဝမ်းမှာကိုဗစ်တတိယလှိုင်းနဲ့အပြင်းထန်ရင်ဆိုင်နေရတဲ့မြို့တွေကကလေးမြို့နဲ့ရန်ကုန်မြို့တွေမှာတော့ဒီအောက်ဆီဂျင်လိုအပ်ချက်ကကြီးမားနေစေဖြစ်ပါတယ်
။အောက်ဆီဂျင်ပြင်းနေကတော့တုံးတက်တုံးမှာပဲဗျာ။ရောက်ကျနေတာလေးမှရှိလိုက်ပုံသွားလိုက်တော့အဲ့လိုမျိုးပါပဲဗျာ။သူပိုင်ရပိုင်ရပေါ့ဗျာ။စူးစားပြီးတော့ရှာကြတာပေါ့။တန်တလေးမုံကမှကျွန်တော်တို့တန်းစီရတဲ့လက်ကရရတောင်းရတဲ့အဲ့စနစ်တွေနဲ့လုံနေရတယ်ဗျာ
။ဒီလိုအခြေအနေနဲ့အတူရခိုင်ဘက်မှာလည်းအောက်ဆီဂျင်လုံလောက်မှုရှိမှာကိုလည်းဒီကူပေးနေတဲ့သူတွေဘက်ကစိုးရိမ်နေကြပါတယ်။ဒီအကြောင်းအနေနဲ့အတူဆီယနာရှင်စန့်ကျင်ဆန္ဒပြမှုတွေမှာတော့ရန်ကုန်ကဒီကနေ့ဆန္ဒပြပွဲကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွဲလို့ဆန္ဒပြလူငယ်6ဦးထပ်မင်းအဖမ်းခံရပါတယ်။စကိုင်းတိုင်းကလေးမြို့မှာတော့စစ်တပ်နဲ့ PDF တပ်ဖွဲ့တို့ကြားမနေ့ကနေဒီကနေ့အထိတိုက်ပွဲတွေဆက်ဖြစ်နေပါတယ်။မင်းကင်းနယ်ဘက်မှာတော့ကျေးရွာတွေမှာစစ်တပ်ကနေဖမ်းဆီးတပ်ဖြတ်လို့တပြတ်မှုတွေရှိတဲ့အခြေအနေစတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညရဲ့ထိတ်တဲရောက်သတင်းတွေကိုမတ်ခွာညိုနဲ့ကိုဝင်းမင်းတို့ကကြေညာပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံအတွင်းကိုဗစ် -19 တတိယလှိုင်းကူးစက်မှုများဆန်းနေပြီးအသေးပြောက်တွေလည်းတိုးလာနေပါတယ်။ကူးစက်မှုအများဆုံးဖြစ်နေတဲ့မြို့တွေထဲမှာသခိုင်းတိုင်းကလေးမြို့နဲ့ရန်ကုန်တိုင်းတို့လည်းပါဝင်ပြီးရောဂါဖြစ်ပွားရာဒေသအတော်များများမှာအောက်ဆီဂျင်အလွန်အမင်းလိုအပ်နေသလိုတခြားဆေးဝါးနဲ့ပစ္စည်းကိရိယာတွေသာမကဝန်တန်းအင်အားတွေပါလိုအပ်နေတာပါ
။ပထမတုပ်ဒုတိယတုပ်ထိက home quarantine အနေနဲ့ဖြစ်ဖြစ်ပြီးတော့လည်းရောဂါကူးစက်နှုံးနေလည်းဖြစ်ဖြစ်ပါတော့တော်တော်လေးဒီတတိယလှိုင်းနဲ့ကွာခြားတော့တွေ့ရပါတယ်တတိယလှိုင်းမှာကျတော့နိုင်ငံရေးအခြေအနေမကောင်းတာကြောင့်လည်းအများကြီးပါမယ်လို့ကျွန်တော်မြင်မိပါတယ်ပြီးတော့လည်းဒီတတိယလှိုင်းကကလေးမျိုးနေထားနေဆိုတော့တော်တော်ကြောက်ဖို့ကောင်းပါလို့မြင်မိပါတယ်ဟုတ
်ကလေးမျိုးကစေရနာဝန်ထမ်းဂျွန်ဒွဲလျန်ဆန်က AFP သတင်းဌာနကိုပြောခဲ့တာပါကချင်ပြည်နယ်မြကြီးနားမြို့ကမျက်မမြင်ကြောင်းမှာကိုဗစ် -19 ကူးစက်လူနာ9ဦးရှိလာနေလို့ကြောင်းကိုအသွားလာပိတ်ဆို့ထားပါတယ်မြမကျန်းမာရေးနဲ့အားကစားဦးစီးဌာနရဲ့တရားဝင်ထုတ်ပြန်ချက်မှာမနေ့ကအထိဓာတ်ခွဲနမူနာ 11,044 ရောက်မှာပိုးတွေအတည်ပြုလူနာသစ် 4,200 နီးပါးရှိကြောင်းဒါကြောင့်စုစုပေါင်းဓာတ်ခွဲနမူနာ 3,000 နီးပါးနဲ့အတည်ပြုလူနာ 2,100 ကျော်ရှိကြောင်းဖော်ပြထားပါတယ်။ COVID-19 ရောဂါနဲ့သေဆုံးသူစုစုပေါင်းကတော့မနေ့ကအထိအစီရင်အရ 4,346 ရောက်ရှိတယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကြီးမားတဲ့ကိုဗစ်တတိယလှိုင်းကိုကြုံနေရပြီးအရေးပေါ်အကူအညီတွေအရေးတကြီးလိုအပ်နေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီကြေညာချက်မှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့ကိုဗစ်ကပ်ရောဂါအကျက်တဲအတွက်လူသားချင်းစာနာမှုအကူအညီတွေပေးဖို့ကုလသမဂ္ဂအာဆီယံနဲ့တခြားနိုင်ငံတွေကမြန်မာပြည်သူတွေစီဓာတ်ရိုက်အကူအညီပေးကြဖို့ကိုလည်းတောင်းဆိုထားပါတယ်။လက်နက်ကိုင်အစိုးရအဖွဲ့ဟာနိုင်ငံရေးအမျက်ထုတ်ဖို့ဒီမိုကရေစီရေးလှုပ်ရှားမှုတွေကိုအနှောက်အယှက်ပေးပြီးကိုဗစ် -19 ကပ်ရောဂါကိုလက်နက်တပ်ဖွဲ့အသုံးချနေတယ်လို့လည်း SACM အဖွဲ့ဝင်ဒေါက်တာရန်ဟီလီကကြေညာချက်မှာပြောထားပါတယ်။မနှစ်ကတစ်နှစ်လုံးကိုဗစ် -19 ကပ်ရောဂါထိန်းချုပ်ရေးဆောင်ရွက်နေကြရင်ကလေးတိုင်းပုံမှန်ထိုးရမယ်ကာကွယ်ဆေးမထိုးလိုက်ရတဲ့ကလေးတွေ23သန်းရှိပြီးဒါဟာ2019ခုနှစ်ကထက် 3.8 သန်းပိုများကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့မကြသေးခင်ကထုတ်ပြန်ကြေညာချက်မှာဖော်ပြပါတယ်။အဲ့ဒီနှစ်အပိုင်းခြားတွင်ကလေးပေါင်း18သန်းဟာဘာကာကွယ်ဆေးမှရခဲ့ပုံမရှိပဲကာကွယ်ဆေးရရှိမှုအကြီးအကျယ်မညီမမျှဖြစ်နေတဲ့အကြောင်း WHO ကပြောတာပါ။COVID-19 ကပ်ရောဂါကိုအသက်အံတိုက်ဖြတ်နေရတဲ့ကျန်းမာရေးစနစ်နဲ့လူမှုရေးအတိုင်းဝိုင်းမှာရောဂါအများပြားထပ်ဖြစ်လာနိုင်ပြီးဒီအချိန်တွေကကလေးတိုင်းထိုးရမယ်ကာကွယ်ဆေးတွေအပြည့်အဝထိုးကြဖို့ပိုးပြီးတော့အရေးတကြီးလိုအပ်လာစေတဲ့အကြောင်း WHO အမှုဆောင်ဒါရိုက်တာချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကပြောပါတယ်ဒီကနေ့ရန်ကုန်မြို့ကစန္ဒပြပွဲကိုစစ်တပ်ကကျန်းဖက်ပစ်ခတ်ဖြိုခွဲခဲ့ပြီးစန္ဒပြလူငယ်6ယောက်ထက်မနည်းလဲအဖမ်းခံခဲ့ရပါတယ်။ရန်ကုန်တာမွေမြို့နယ်ယူစနာပလာဇာနားမှာအထွေထွေသပိတ်ကော်မတီ GSC ၊ကျောင်းသားသမဂ္ဂတွေ၊လူငယ်ကဗျာဆရာသမဂ္ဂ၊အလုပ်သမားသမဂ္ဂနဲ့မြို့နယ်အထွေထွေသပိတ်ကော်မတီတွေပါဝင်ပြီးအာဇာနီဟာ၉ဦးမကဆိုတဲ့စာရန်ကင်ဆောင်ပြီးအာဇာနီနေ့အကျိုးစန္ဒပြခဲ့ကြတာပါ။ ုလိုစေအုပ်ချုပ်မှုကိုစန့်ကျင်ကန့်ကွက်နေတဲ့စန္ဒပြပွဲတွေကိုအကြမ်းဖက်ပစ်ခတ်ဖြိုခွဲနေတဲ့ကြားကပဲဒီကနေ့မှလည်းမန္တလေးမုံရွာကလေးဖားကန်တဝဲစတဲ့နိုင်ငံတော်ငါမြို့တွေမှာစစ်အာဏာရှင်စန့်ကျင်ရေးစန္ဒပြပွဲတွေဆက်ရှိနေပါတယ်။ပောက်ကွဲမှုတွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေမှာတော့မန္တလေးတိုင်းပြည်ကြီးတော်ကွန်မြို့နယ်ကလျှက်စစ်မီတာရုံပောက်ကွဲမှုမှာထိခိုက်ဒဏ်ရာရသူ10ဦးရှိကြောင်းဒေသခံတဦးက VOA ကိုပြောပါတယ်။ရန်ကုန်တိုင်းသူဝနမြို့နယ်လျှက်စစ်မီတာရုံးမှာလည်းပောက်ကွဲမှုရှိပေမဲ့ထိခိုက်ဒဏ်ရာရသူရှိမရှိဆိုတာကိုတော့အတည်မပြုနိုင်သေးပါဘူး။စကိုင်းတိုင်းကလေးမြို့နယ်မှာတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမနေ့ကစတဲ့တိုက်ပွဲဟာဒီကနေ့ထိဆက်ရှိနေပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်ခေါင်းကိုထိမှန်ထားပြီးကြားအဆုံးမရှိသေးကြောင်းတပ်ဖွဲ့ဝင်တဦးကပြောပါတယ်။မနေ့ကတိုက်ပွဲမှာတော့ပြည်သူ့ကာကွယ်ရေးတပ်ဖက်က၄ယောက်ကြာဆုံးပြီးစစ်ကောင်စီတပ်ဖက်က၂ရက်ပေါင်းကျဆုံးသူ20ကျော်ရှိတယ်လို့ပြောပေမဲ့တီချာအတီမပြူနိုင်သေးပါဘူးရှင်မြမနိုင်ငံရေးအကြက်တဲကြောင့်မြမကလေးငယ်မျိုးဆက်တစ်ခုလုံးထိခိုက်ပျက်စီးသွားစေနိုင်တဲ့အကြောင်းကလေးသူငယ်ခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မတီ CRC ကသတိပေးလိုက်ပါတယ်ဆရာနာတင်ငင်ကစားလို့အသက်ခံခဲ့ရတဲ့ကလေး85ယောက်ဖမ်းဆီးချုံနှောင်ခံရသူ1000ဝန်းကျင်နဲ့အခြေခံကျန်းမာရေးစောင့်ရှောက်မှုနဲ့ပညာသင်ခွင့်ဆုံးရှုံးသူတွေကတော့မရေတွက်နိုင်အောင်ရှိနေတဲ့အကြောင်း CRC ကလက်ခံရရှိတဲ့သတင်းအချက်အလက်တွေကိုကိုကားပြီးဒီကနေ့ထုတ်ပြန်ချက်မှဖော်ပြပါတယ်သူတို့နေအိမ်နေထဲမှာတဲ့အသက်ခံခဲ့ရတဲ့ကလေးတွေထဲမှာမန္တလေးမြို့က6နှစ်အရွယ်မိန်းကလေးတူဟာဖခင်ရဲ့ရင်ခွင်ထဲမှာပဲ1 byte ကိုပြစ်ခတ်တက်ပြတ်ခံခဲ့ရတာလည်းပါဝင်ပါတယ်။ကလေးတွေဟာလည်းလူကြီးတွေနဲ့မခြားနေ့စဉ်နဲ့အမျှအကြမ်းဖက်ခံရတယ်၊ဗျံပရာပြစ်ခတ်ခံရတယ်၊တမင်တကာဖမ်းဆီးခံနေကြရတယ်။မိဘတွေနဲ့မွေးချင်းတွေအခုလိုဖြစ်ပျက်နေတာတွေကိုလည်းတွေ့မြင်နေကြရတယ်လို့ CRC ဥက္ကဋ္ဌမီကီကိုအိုတာနီကပြောပါတယ်။မြန်မာပြည်တွင်လုံခြုံရေးတပ်ဖွဲ့တွေကဆေးရုံတွေနဲ့ကျောင်းတွေဘာသာရေးအဆောက်အဦတွေကိုသိမ်းပိုက်တပ်ဆွဲထားကြောင်းကုလလူခွင့်ရေးအဖွဲ့ရုံးကယုံကြည်စိတ်ချရတဲ့အစီရင်ခံစာတွေလက်ခံရရှိထားတယ်လို့ပြောပါတယ်။ဒါ့အပြင်မြန်မာပြည်တွင်ကကလေးငယ်တပ်တန်းခွဲဟာမလွှဲမသွေထိုးရမယ့်ကာကွယ်ဆေးတွေမထိုးရတဲ့အကြောင်းအလွန်အမင်းအဟာရဓာတ်ချို့တဲ့နေကြတဲ့ကလေး4000ကျော်ဟာလည်းကုသခွင့်မရတော့တဲ့အကြောင်း CRC ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကလေးတွေရဲ့အခွင့်အရေးတွေကိုအစွမ်းကုန်ကာကွယ်ပေးဖို့နဲ့မြင့်တင်ပေးရေးကလေးသူငယ်အခွင့်အရေးဆိုင်ရာသဘောတူညီချက်တွေကိုလေးစားလိုက်နာဖို့ကိုလည်းမြန်မာနိုင်ငံကိုတိုက်တွန်းထားပါတယ်ရှင
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9.19 kHz 15653ည9.25 kHz 17803ညမိုင်းဒိုမီတာ32 kHz 9335နဲ့စနေတနင်္ဂနွေမှာမိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြနေညာပိုင်း VOA American တန်ရဲ့ခြေတက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ဒီထိန်ဆိုရအနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုအတိအမှတ်ပြုဖို့နဲ့မြန်မာစစ်ကောင်စီကိုတရားဝင်တယ်လို့မဖြစ်စေဖို့ UK လွှတ်တော်ကတောင်းဆိုလိုက်ပါတယ်။မြန်မာအကြက်တဲပေါ်ပြည်ထောင်စုရတုံ့ပြန်ဆောင်ရည်ရေးဆိုတဲ့ခေါင်းစဉ်နဲ့ပြည်ထောင်စုလွှတ်တော်နိုင်ငံခြားရေးကော်မတီအစည်းအဝေးခန်းစာတစ်ခုဒီနေ့ထုတ်ပြန်ရမှာ NUG ရဲ့တိုင်းရင်းသားအခွင့်အရေးပေါ်ပြတ်သားတဲ့သက်ဝင်ယုံကြည်မှုကြောင့်အခုလိုတောင်းဆိုရတာပါလို့ရှင်းပြထားပါတယ်။ပြည်ထောင်စုရအနေနဲ့ NUG ကိုအနာဂတ်မှာတက်လာမယ့်အစိုးရတရားဖြစ်သဘောထားဆက်ဆံပြီးမြန်မာစစ်အုပ်စုအပေါ်မှာတော့တရားဝင်ထောက်ခံပေးတာမျိုးဖြစ်သွားစေနိုင်တာတွေမလုပ်မိဖို့အရေးကြီးတယ်လို့ဒီအစည်းအဝေးခန်းစာထဲမှာထောက်ပြတာပါတယ်။ဒါအပြင်အရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံနဲ့လက်တွဲဆောင်ရွက်ရမှာလဲနိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးရင်းနဲ့အကြမ်းဖက်မှုတွေဆုံးသက်ရေးကိုညှိနှိုင်းရေးလုပ်ငန်းစဉ်တွေအခြေခံအပိုင်းဖြစ်ပြည်ထောင်ဘက်ကထည့်ထားတယ်လို့တိုက်တွန်းထားပါတယ်။တစ်ချိန်တည်းမှာမြန်မာစစ်တပ်ကိုတရားဝင်အသိအမှတ်မပြုတဲ့အနေနဲ့လက်နက်ပိတ်ဆို့မှုနဲ့ဒေသတွင်းနိုင်ငံတွေကနေစစ်တပ်ပေးတာတွေရပ်တန့်မှုတွေနောက်စီးပွားရေးတန်ခတ်မှုတွေလုပ်ဖို့လဲနိုင်ငံခြားရေးကော်မတီရဲ့အစည်းအဝေးခန်းစာမှာတိုက်တွန်းထားပါတယ်ခင်ဗျာ။အမေရိကန်နဲ့ဂျာမနီခေါင်းဆောင်တို့တွေ့ဆုံပြီးပူးပေါင်းဆောင်ရွက်မှုပုံမခိုင်မာလာတာကိုမိမောင်းထိုးပြလိုက်ပေမဲ့အမြင်မတူတာတွေလည်းရှိခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်ကိုအင်ဂျီတော်မှလက်ခံတွေ့ဆုံပြီးဒီမိုကရေစီနဲ့လူခွင့်ရေးရာသီဥတုပြောင်းလဲရေးကိုဗစ်ဆုံးသက်ရေးတွေအပါအဝင်ကိစ္စတွေအများကြီးသဘောတူခဲ့ကြပြီးခင်မင်သူချင်းအမြင်မတူလို့လည်းရတယ်လို့ဆိုကမနေ့ကအခုလိုပြောခဲ့ပါလေ
You've been a stalwart champion of the Transatlantic Alliance the Atlantic Partnership
ဆွေရောဝင်ကြီးချုပ်ဟာအတ္တလန္တိတ်တလွှာမဟာမိတ်တည်ဆောက်မှုမှာယုံကြည်အားထားရတဲ့အဓိကခေါင်းဆောင်တူပါ အဆွေတော်ဝန်ကြီးချုပ်ဦးဆောင်မှုအောက်မှာဂျာမနီနဲ့အမေရိကန်ကြားရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေပိုအားကောင်းလာခဲ့ပါတယ်လို့ပြောသွားတာပါ။စက်တင်ဘာရွေးကောက်ပွဲပြီးအနောက်ယူရမယ့်ဂျာမနီဝန်ကြီးချုပ်ကိုအခုလိုချီးကျူးလိုက်ပြီးခိုင်မာလာတဲ့ဆက်ဆံပူးပေါင်းမှုတွေနှစ်ဖက်ရှေ့ဆက်လုပ်ဖို့မျှော်လင့်ထားကြချိန်မှာပဲဂျာမနီကိုတင်သွင်းမဲ့ရုရှားသဘာဝတန်းွယ်ပိုင်လိုင်းကိစ္စမှာတော့နှစ်ဖက်သဘောထားကွဲခဲ့ကြပါတယ်။ဂျာမနီကိုပို့မဲ့ Nord Stream 2 ရုရှားပိုင်လိုင်းကြောင့်ကြားခံနိုင်ငံယူကရိန်းနဲ့နာဖိအားပေးခံရမှာနဲ့ဒေသတွင်းနိုင်ငံတွေရုရှားပေါ်မိခိုဖိအားပေးခံရမှာကိုအမေရိကန်ဘက်ကစိုးရိမ်နေပေမဲ့ဂျာမနီဘက်ကတော့ယူကရိန်းအနေနဲ့ကြားခံနိုင်ငံဖြစ်အကျိုးရှိနိုင်ပါတယ်လို့ဆိုနေပါတယ်ခင်ဗျာ။အမေရိကန်တရုတ်ဂျပန်ရုရှားနိုင်ငံခေါင်းဆောင်တွေပါဝင်အာရှပစိဖိတ်ဒေသတွင်းအေပက်အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေကိုဗစ်ကာလစီးပွားရေးပြန်ကောင်းရေးဆွေးနွေးကြဖို့ရှိနေပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်တရုတ်သမ္မတရှီဂျင်ပင်ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေဆူဂါနဲ့ရုရှားသမ္မတဗလာဒီမာပူတင်နဲ့ဒီဒေတာတွင်းကခေါင်းဆောင်တွေအနေနဲ့ကိုဗစ် -19 ပြန်ထလာချိန်မှာစီးပွားရေးလည်းပြန်ခေါင်းပေါ်လာရေးမဟာဗျူဟာတွေကိုဒီ APEC အဖွဲ့အင်တာနက်အွန်လိုင်းကနေဒီနေ့ဆွေးနွေးကြမှာပါ။ APEC လို့သူကခေါ်တဲ့22နိုင်ငံပါအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဖိုရမ်ရဲ့အထူးခေါင်းဆောင်များစီဝေကိုနယူးဇီလန်ဝန်ကြီးချုပ်ဂျက်စင်တာအာဒန်ကသဘာဝတိလုပ်ပေးပြီးကိုဗစ်ကာကွယ်ဆေးအကူအညီကိစ္စတွေကိုလည်းထည့်ဆွေးနွေးကြမှာပါ။အာရှပစိဖိတ်ဒေသတွင်းစီးပွားရေးတိုးတက်မှုတည်ထောင်ရေးနဲ့ချမ်းသာကြွယ်ဝရေးအဓိကထားရည်မှန်းဆောင်ရွက်နေတဲ့ဒီ APEC စီဝေးမတိုင်ခင်ဒီမနက်ပဲသမ္မတဘိုင်ဒန်နဲ့ဝန်ကြီးချုပ်အာဒန်တို့ဆွေးနွေးကြရမှာဒီဒေသအတွင်းလွတ်လပ်ပွန်လွှဲမှုထိန်းချားရေးအမေရိကန်ကအလေးထားတယ်ဆိုတာကိုပြောခဲ့ကြတယ်လို့အင်ဂျီရာကထုတ်ပြန်ထားပါတယ်ခင်ဗျာ။ဂျာမနီနိုင်ငံမှာတော့မိုးကြီးလွန်းပြီးပြင်းထန်တဲ့ရေကြီးမှုကြောင့်အနည်းဆုံးလူ100သေဆုံးပြီးနောက်ထပ်လူ1000ကျော်ပျောက်ဆုံးနေကကယ်ဆယ်ရေးတွေကိုအသေးအတန်ဆက်လုပ်နေကြပါတယ်။ဂျာမနီနိုင်ငံနောက်ပိုင်းမှာအခုလိုမိုးသည်ထန်တာကပြီးခဲ့တဲ့နှစ်ပေါင်းတရာအတွင်းအဆိုးဝါးဆုံးသေကြေးပျက်စီးမှုဖြစ်တယ်လို့လည်းဂျာမန်မိုးလေဝသဌာနပြောခွင့်ရ Andreas Friedrich က CNN ရုပ်သံကိုရှင်းပြပါတယ်။အခုလိုဖြစ်ခဲ့ရတာအတွက်ထိတ်လန့်တုန်လှုပ်မိပြီးသေဆုံးပျောက်ဆုံးသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနဲ့ကြေကွဲမိကြောင်းလဲအမေရိကန်ကိုရောက်ရှိနေတဲ့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကယ်ကအလေးနဲ့ပြောခဲ့ပါတယ်။သေဆုံးမှုအများဆုံးက North Rhine-Westphalia နဲ့ Rhineland-Palatinate ဒေသတွေမှာဖြစ်ပြီးဘုန်းမြုပ်အနောက်တောင်ဘက် Ashwila ဒေသမှာလူ1300ကျော်ပျောက်ဆုံးနေတယ်လို့ဂျာမန်အသံလွှင့်ဌာန Deutsche Welle ကဆိုပါတယ်
တောက်ကြညာရဲ့ထိတ်တဲရောက်သတင်းတွေကိုမခွာညိုနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တောရရှင်များရှင်။ COVID တတိယလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဒီကနေ့မှာတော့ဒီစစ်ဆေးသူပေါင်း 18,134 ဦးမှာ 6,164 ဦးပိုးတွေ့ရှိတဲ့အတွက်ပိုးတွေ့နှုန်းက 34.16 ရာခိုင်နှုန်းဖြစ်ပါတယ်လို့ည8:00နာရီထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်အရဒီကနေ့မှာပဲဒီသေဆုံးသူက190ဖြစ်တဲ့အတွက်ဒီသတင်းပတ်ထဲမှာလူသေဆုံးမှုကအများဆုံးဖြစ်ပါတယ်။အခုဆိုရင်မြန်မာနိုင်ငံတဝန်း COVID-19 ပိုးတွေ့သူစုစုပေါင်း 23,389 ဦးထိရှိသွားပြီဖြစ်ပါတယ်။ COVID ကြောင့်သေဆုံးသူစုစုပေါင်းကတော့ 4,536 ဦးထိရှိသွားပြီဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ COVID ရိုက်ခတ်မှုဒဏ်ခံရတဲ့မြို့တွေထဲမှာအောက်ဆီဂျင်ပြတ်လတ်မှုတွေဖြစ်နေတဲ့အကြောင်းသတင်းပေးပို့ချက်တွေဇက်တိုက်တင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံတဝက်မှာကိုဗစ်တတိယလှိုင်းနဲ့အပြင်းထန်ရင်ဆိုင်နေရတဲ့မြို့တွေကကလေးမြို့နဲ့နောက်တိုင်းပြည်ရဲ့အဓိကမြို့ကြီးတစ်မြို့ဖြစ်တဲ့ရန်ကုန်မြို့တွေမှာကိုဗစ်ရောဂါဓာတ်ခွဲအတည်ပြုလူနာတွေအတွက်ရောတန်လျာလူနာတွေအတွက်ပါအောက်ဆီဂျင်လိုအပ်ချက်ကကြီးမားနေစေဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်။
ကယောဂတတိယလှိုင်းမှာယောဂကုသခံရသူနဲ့တည်ဆုံးသူတစ်နေ့ထက်တစ်နေ့တိုးလာနေပြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ကြာသပတင်းဤအထိထုတ်ပြန်ချက်အရကယောဂအတည်ပြုလူနာဥယေဟာ23,000ကျော်အထိရှိလာပါပြီ။ကုသသူအရေအတွက်ဟာလက်တွေ့မှာဒီထက်မကများနေတယ်လို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ပရိဒတ်အဖွဲ့တွေကပြောထားပါတယ်။အတည်ပြုလူနာရောယောဂတန်လျာရှိသူတွေပါများနေပြီးသူတို့ကိုကုသပေးနိုင်ဖို့ကျန်းမာရေးဝန်ထမ်းအားနဲ့ပစ္စည်းကရိယာလိုအပ်ချက်တွေကလည်းယောဂဖြစ်ပွားရာဒေသအတော်များများမှာရင်ဆိုင်နေရတာပါ။စကိုင်းတိုင်းကလေးမြို့မှာကိုဗစ်ယောဂပိုးရှိမရှိစစ်ဆေးနိုင်တဲ့အရေအတွက်ထက်တန်မြတ်ရှိသူဥယေကတိုးလာနေပြီးသူတို့ကိုစစ်ပေးနိုင်ဖို့အခက်တွေ့နေပါတယ်။လူနာတွေအများဆုံးလိုအပ်နေတာကအောက်ဆီဂျင်ဖြစ်ပြီးတော့ဓာတ်တွေကိုဒေသအခြေဆိုင်ပရိုက်တာအသင်းတွေနဲ့စေတနာရှင်တွေကကိုထူကိုထစနစ်နဲ့ရှာဖွေပြီးဖြစ်တင်ပေးနေပါတယ်။အရင်ကတည်းကသေဆုံးသူဥယေရောလာတဲ့ဆိုပေမဲ့အောက်ဆီဂျင်အရေးပေါ်လိုအပ်ချက်ကတော့ကြီးမားနေတော့မယ်လို့ဒေသအခြေဆိုင်ပရိုက်တာအသင်းတို့ရဲ့တာဝန်ခံတအူးကပြောပါရယ်
အဆီကျင်းအချိန်များညီမကြီးပြတ်တုံးတက်တုံးမှာပဲဗျာရောက်တဲ့နေရာလေးမှာဖြစ်လိုက်ပုံသွားလိုက်ကိုအဲ့လိုမျိုးပါပဲဗျာသူပိုင်ရပိုင်ရပေါ့ဗျာသူသားပြီးတော့ရှာကြတာပေါ့ညီမရဲ့တန်းတည်းမုံလာမှာကျွန်တော်တို့တန်းစီရတဲ့ဟိုဗါတဲ့ဖက်ကရရတောင်းရတဲ့အဲ့စနစ်တွေနဲ့ကိုလုံနေရတယ်ဗျာဟိုအရင်သက်ဆိုင်တော့တေးရပြီးတော့နည်းနည်းကျော့သွားပြီးပြောရမယ်ဗျာအောက်ဆီဂျင်လိုအပ်ချက်ကတော့ညီမကြီးဘူးဘလောက်ရောက်ရောက်ပုံနာပါပဲဗျာဟိုတချို့နေရာမှာဆို၄သိန်းဆိုလဲရောင်းလာတာကုန်တာပဲ၅သိန်းဆိုလဲပုံသွားတာပဲရောင်းနေဘူးဗျာတချို့ဆိုရင်အဲ့ဟိုဗါတဲ့အောက်ဆီဂျင်ဘူးမတက်နိုင်လို့အိမ်ဝင်ရောင်းပြီးတော့ဝယ်ဖို့လုပ်တဲ့လူများဆိုရှိတယ်ညီမကြီ
းပိုးတွေ့တီးပြူလူနာအများဆုံးရှိနေတဲ့ရန်ကုန်တိုင်းထဲမှာလဲကယောဂါကူးဆက်ခံရသူနဲ့တန်တရားလူနာတွေအတွက်အောက်ဆီဂျင်လိုအပ်ချက်ရှိနေပါတယ်ယောဂါတန်တရားရှိသူတွေကိုစစ်ဆေးနိုင်ဖို့နဲ့အတီးပြူလူနာတွေစေယုံတင်ကုသမှုခံယူနိုင်ဖို့အတွက်လဲကန့်သက်ချက်တွေရှိနေတာပါဒီအပိုင်းတွေအတွင်းမှာတိတ်ဆုံးသူအစမတန်များလာလို့မျိုးနယ်အလိုက်တကြိုဖို့ခွဲခြားသတ်မှတ်ထားရပါတယ်အခြေခံလူဒန်းစားနဲ့ဆက်ယုံအလုတ်သမားအဆောင်နေသူအများဆုံးနေတဲ့လိုင်သာယာမျိုးနယ်ထဲမှာလူနာတွေအရေးပေါ်လိုအပ်တဲ့အောက်ဆီဂျင်ကိုအလင်းမီအောင်ဆောင်ရွက်ပေးမယ်အသက်မမီတဲ့ဖြစ်ရပ်တွေကြုံရတာများလာတယ်လို့ပရိုက်တာဆောင်ရွက်ပေးနေတဲ့ဆရာတော်တစ်ပါးကမိန့်ပါတယ
်ခုဘုံဘုံရှင်မှာဟိုပါပေါ့နော်အောက်ဆီဂျင်တောင်းတဲ့လူတွေကိုဘုံဘုံတို့လိုက်ပြီးကုညီတယ်ကုညီတော့ရှင်လမန်စေယုံကဆရာဝန်တွေရဲ့အကူအညီနဲ့ဘုံဘုံတို့ကဒီအောက်ဆီဂျင်လေးနည်းနည်းအရေးပေါ်တဲ့လမ်းကြောင်းလေးတွေကိုတွက်ယူနေလို့ရှိသေးတယ်အောက်ဆီဂျင်နဲ့ဖြည့်ပြီးွားရင်လက်ဖို့မယ်လို့တော့အဲ့လူတွေဆုံးသွားတယ်။ကြယ်ဘုံဘုံတို့လည်းမနိုင်တော့တဲ့အတွက်ကြောင့်မို့နှိဆိုင်ရပရိုက်တာတင်းနေတယ်ဒီလိုအကောင်းဆုံးပဲဆောင်ရပါလို့ဘုံဘုံတို့လည်းအကြံဉာဏ်ပဲပေးလိုက်တော့တယ
်။စစ်ကောင်စီကတော့နိုင်ငံအတွင်းမှာရှိတဲ့ပြည်သူစေယုံတွေတက်မတော်စေယုံတွေနဲ့ကျန်းမာရေးဌာနကိုဗစ်စင်တာအပါအဝင်ဘာသာရေးနဲ့စာသင်ကျောင်းတွေစီမှာကိုဗစ်ကာကွယ်ရေးအထောက်အပံ့ပစ္စည်းတွေနဲ့အောက်ဆီဂျင်အိုးတွေကိုဇူလိုင်လ၁ရက်နေ့ကစပြီးလှူဒန်းပေးနေတယ်လို့ထုတ်ပြန်ထားပါတယ်။ကိုဗစ်လူနာတွေရဲ့လိုအပ်ချက်နဲ့သေဆုံးသူတွေကိုတကြိုဖို့အထိလက်တွေလိုက်လံဆောင်ရွက်ပေးနေသူတွေကတော့သေဆုံးသူအတော်များများဟာအောက်ဆီဂျင်အလုံလောက်မရတာကနေအသက်ဆုံးရှုံးတဲ့အထိဖြစ်ခဲ့ကြတာလို့ပြောပါတယ်ရှင်
။မက်ခင်ဖြူတွေပြောပြပေးခဲ့တာပါရှင်။ရခိုင်ဘက်ကအောက်ဆီဂျင်လုံလောက်မှုရှိနေတဲ့အခြေအနေကိုလည်းပြောပြပေးခြင်းပါတယ်။ရခိုင်ပြည်နယ်မှာကိုဗစ်လူနာတွေအတွက်အောက်ဆီဂျင်လုံလောက်ပါတယ်လို့အာဏာပိုင်တွေကပြောပေမဲ့တကယ်လက်တွေ့လုံဆောင်နေတဲ့သူတွေကတော့အောက်ဆီဂျင်ပြတ်မဲ့အရေးကိုစိုးရိမ်နေကြပါတယ်။ယောဂါပိုးကူးဆက်သူအရေးအတွက်ကလည်းတစ်နှစ်ထက်တစ်နှစ်ပိုတိုးလာနေတာကြောင့်လည်းအခုလိုစိုးရိမ်နေကြတာပါ။ဒီအကြောင်းရခိုင်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါမယ်
။ကိုဗစ်တတိယလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံဒေသအတော်များများမှာအောက်ဆီဂျင်ပြတ်တဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးသေဆုံးသူအရေးအတွက်လည်းတိုးလာနေတာပါ။ရခိုင်ပြည်နယ်မှာလည်းကူးဆက်သူအရေးအတွက်တိုးလာနေပေမဲ့လက်ရှိအချိန်ထိတော့တပြည်နယ်လုံးအတွက်အောက်ဆီဂျင်လုံလောက်နေသေးတယ်လို့ပြည်နယ်ကောင်စီပြောခွင့်ရရခိုင်ပြည်နယ်ဥပဒေချုပ်ဦးလာသိန်းကပြောပါတယ်
။ဆိုချင်တာကတော့လက်ရှိရခိုင်ပြည်နယ်ရဲ့ COVID positive ရှိတဲ့လူတွေရဲ့အရေးအတွက်ရဲ့လက်ရှိဆေးရုံတွေမှာကူးသက်နေတဲ့လူတွေရဲ့အနေအထားတွေရဲ့ကိုဟိုတုံးတလိုက်လို့ရှိရင်တော့လက်ရှိကျွန်တော်တို့စီမှာစုဆောင်းထားတယ်ရှာဖွေထားတယ်ဝိုင်းဝန်းပြီးတော့ကဒါကျွန်တော်တို့ပန်းပိုးနေကြတဲ့အနေအထားတွေကြောင့်အောက်ဆီဂျင်ဟာလေးရတစ်ပြက်ပြတ်သွားပြီးတော့ဆေးရုံမှာကုသနေတဲ့လူတွေဒီမှာအတိတ်ဒုက္ခရောက်နေတော့တဲ့အနေအထားမျိုးမရှိပါဘူးလောလောဆယ်တော့ဟိုလူနာနဲ့အောက်ဆီဂျင်ကာဘာဖြစ်တယ်လို့ဒါဥစားပြောကြလို့ပါလေ
ဒါပေမဲ့လက်တွေ့မှာတော့အောက်ဆီဂျင်လုံလောက်မှုမရှိတဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့နေရာတွေရှိနေပါတယ်။ကိုဗစ်အတီးပြူလူနာ300ကျော်လောက်ရှိတဲ့မောင်တော်မြို့နယ်မှာလက်ရှိလူနာအရေးအတွက်နဲ့အောက်ဆီဂျင်မျှတရုံလောက်ပဲရှိတယ်လို့မောင်တော်ဆေးရုံအုပ်ဒေါက်တာနုကေတီဆန်ကပြောပါတယ်
လုံးဝပြတ်သွားတာမဟုတ်ဘူးပြတ်ခံနည်းနည်းကိုဖြစ်ဖြစ်သွားတာဒီနေ့ကိုအလုံး20ကနေ25လုံးကျပုံတယ်အဲ့တော့ဟိုကျွန်တော်တို့ဟိုကစစ်ပေးကနေဖြေရတာကဒီနေ့ကိုအလုံး20စီရတယ်မောင်တော်ကမကြိုက်မောင်တော်ကကျွန်တော်တို့အောက်ဆီဂျင်ပလန်ကဒီနေ့ကို3လုံးကျပဲဖြေပေးနိုင်တယ်အဲ့တော့တရက်စာစီပဲကျွန်တော်တို့သုံးနေရတဲ့အတွက်ကြောင့်နောက်ထပ်လူနာများလာလို့ရှိရင်မလောက်ဘူးဒီလိုဒီကြတဲ့မှာဟိုကပို့တဲ့ဟာနောက်ကျနေတာဖြစ်လက်ခီးမှာကျနေတာဖြစ်ဖြစ်ဆိုလို့ဖြစ်ကျွန်တော်တို့အောက်ဆီဂျင်ကပုံခံနည်းနည်းကိုဖြစ်ဖြစ်သွားတာရေရှည်တော့အဆင်မပြေဘူးဒီထက်လူနာပုံများလာရင်အဆင်မပြေဘူးအောက်ဆီဂျင်ပြတ်လွတ်မှုတွေဖြစ်သွားနိုင်တာပေါ့ရှိတာပေါ့အောက်ဆီဂျင်ပြတ်သွားလို့ရှိရင်လူနာတွေတေကုန်ပါလေ
ရခိုင်ပြည်နယ်မှာလက်ရှိအချိန်ထိတော့တခြားတိုင်းနဲ့ပြည်နယ်တွေမှာလိုအောက်ဆီဂျင်ရှားပါတဲ့အခြေအနေထိမရောက်သေးပေမဲ့အောက်ဆီဂျင်ပြတ်လတ်မဲ့အရေးစိုးရိမ်နေတယ်လို့ဝန်လက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာဦးခိုင်ကောင်းဆန်ကလည်းပြောပါတယ်
ဆရာဝန်တယောက်ဆိုရင်သူရဲ့ဟိုကမှာဆက်နေတာပါတင်ထားတာရှိတာပေါ့နော် တကယ်ကလေဒါကရှင်းဆက်ပြီးတော့ဒီလိုမျိုးတွေရောကူဆမှုတွေများလာမယ်ဆိုရင်တော့ပိုတဲ့လူလာတွေများလာမယ်ဆိုရင်တော့လုံလောက်ဖို့တက်ကတော့အနည်းငယ်အခက်ကြီးရှိမှာပေါ့လောလောဆယ်ဒီတော့အောက်ဆီဂျင်ပြန်လဲပြီးတော့ဆုံးဆုံးရတဲ့အချိန်တွေမျိုးတော့ရှိမနေသေးပါဘူးဟိုတွေးပိုတဲ့အောက်ဆီဂျင်တော့အရင်လဲတော့တယ်လို့ချူပေးပါပေါ့အောက်ဆီဂျင်သုံးပြရမှုတော့ရှိနေတော့တွေ့နေရတော့ပါပဲ
ရခိုင်မြင်းနယ်ကောင်စီဘက်ကတော့ရခိုင်မြင်းနယ်အတွင်းမှာအောက်ဆီဂျင်ပြတ်လတ်မှုမရှိစေဖို့အတွက်ရခိုင်မြင်းနယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြားမောင်တော်စတဲ့မြို့နယ်တွေမှာအောက်ဆီဂျင်စက်ရုံတွေတိစောက်ဖို့ပြင်ဆင်နေတယ်လို့လည်းပြောဆိုထားပါတယ်။အချို့ပြည်နယ်တွေမှာလည်းအောက်ဆီဂျင်ပြတ်လတ်မှုမရှိစေဖို့အတွက်ကိုထူကိုထစနစ်နဲ့အောက်ဆီဂျင်စက်ရုံတွေစောက်လုပ်ဖို့ပြင်ဆင်နေကြတယ်လို့ဒေသခံတွေကပြောဆိုနေပါတယ်။လက်ရှိအချိန်ထိရခိုင်ပြည်နယ်မှာကိုဗစ်အတည်ပြုလူနာ1000ကျော်နဲ့သေဆုံးသူ28ဦးရှိနေပေမဲ့ကျမရေဝန်ကြီးဌာနကသတ်မှတ်ထားတဲ့စီးကန်းတွေကိုလူမှုတွေကြားလိုက်နာမှုအားနည်းနေသေးပါ။ဒါကြောင့်ကိုဗစ်စီးကန်းမလိုက်နာသူတွေကိုအာဏာပိုင်တွေကဒီနေ့ကစပြီးဖမ်းဆီးတရားစွဲဆိုသွားမယ်လို့ပြောထားပေမဲ့လက်ရှိအချိန်ထိတော့စစ်ဆေးဖမ်းဆီးတာမတွေ့ရသေးဘူးလို့ဒေသခံတွေကပြောပါတယ်ခင်ဗျာ
။ကိုရန်နိုင်ပါရှင်နိုင်ငံတော်ကဆန္ဒပြပွဲတွေအခြေအနေကိုလည်းဆက်ပြီးတင်ပြခြင်းပါတယ်။ရန်ကုန်မြို့မှာတော့ဒီကနေ့ဆန္ဒပြပွဲကိုစစ်တပ်ကနေအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်ဆန္ဒပြလူငယ်6ဦးထပ်မံနဲ့အဖမ်းဆီးခံခဲ့ရပါတယ်။မန္တလေးမှာတော့လျှက်စစ်မီတာယုံတစ်ခုမှပောက်ကွဲမှုဖြစ်ခဲ့ပြီးတော့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီအခြေအနေတွေကိုစူးစီးပြီးရန်ကုန်ကပေးပို့တဲ့သတင်းမမျှတစင်အောင်ပြောပြပေးပါရှင်
။ဒီကနေ့မနေ့အစောပိုင်းကရန်ကုန်တာမွေမြို့နယ်ယူဇနာပလာဇာနားမှာလုပ်တဲ့အာဇာနည်နေ့အကျိုးဆေးရနာရှင်စံကြည်ဆန္ဒပြစစ်ကြောင်းကိုစစ်တပ်ကအင်အားအလုံးအင်းနဲ့ပြစ်ခတ်ဖြိုခွဲခဲ့တာကြောင့်လူငယ်6ဦးထက်မင်းဖမ်းဆီးခံခဲ့ရပါတယ်။ဒီကနေ့လုံမယ်ဆန္ဒပြပွဲအစီအစဉ်တွေပေါက်ကြားသွားပြီးတဲ့နောက်နေရာရွှေ့ပြီးတော့လုခဲ့ပြီးမယ်အခုလိုပြစ်ခတ်ဖြိုခွဲပြီးတော့ဖမ်းဆီးခံခဲ့ရတာလို့ဒီကနေ့တပိတ်စစ်ကြောင်းမှာဥဆောင်ပါဝင်သူတူက VOE ကိုပြောပါတယ
်။မနေ့ကပေါ့ကျွန်တော်၈နိုင်ကဒီအမှားပါလားမဟုတ်ဘူးကျွန်တော်ဒီတပိတ်တော်ဟာရှိရသေးလား။အဲ့ဒီတပိတ်ကိုကျွန်တော်ပေါ့မဆိုကျွန်တော်ဒီတပိတ်လုပ်နေရမှာကနော်ကျောင်းအောင်အောင်အားချလေးမရှိရမနက်ဆောင်ကတည်းကဆွေးနေရတယ်အဲလိုသူကြီးများလုံးနဲ့မှအပြင်မှာဆက်ပြီးတော့ကျွန်တော်စတယ်ကျွန်တော်ပထမဆုံးစပြီးတော့ဘယ်လိုမှနေရမှာဘယ်လိုကြိုးရရတော့လမ်းလေးတွေကိုရှာရလူငယ်တွေအဲလိုမျိုးကလူငယ်တွေဖုန်းလေးကြီးစစ်တိုင်းလောက်ပါအောင်လုပ်ပြီးတော့အဲလိုမျိုးဖြစ်တဲ့ချိန်မှာမရောက်ခံနိုင်ရတဲ့ကြာအဲ့ဒါတော့အတူတူလေးမရသေးဘူးပေါ့အဲ့ဒါနဲ့ကျွန်တော်ဒီတပိတ်နေရာမှာသူတို့ဝင်စီးတော့ကျွန်တော်ကဒီယူဇနာပလာဇာကိုချောင်းပြလိုက်တယ်ဘယ်မှာကျောင်းလည်းကျောင်းလည်းယူဇနာပလာဇာရှိမှကျွန်တော်ကျေးဇူးများဆက်ကြတော့ရအောင်ရပြီးတော့ကျွန်တော်မကြောက်စစ်ကားခဏစီရောက်လာရင်ကျွန်တော်အလုံးစုံချိုးခွန်းလာမျိုးဖြစ်လာမယ်။ကောင်းလေးဆုံးဆောင်တဲ့ကောင်းလေးများဆိုင်နဲ့ဝင်ကြည့်ရကျွန်တော်စိတ်ဆိုင်ပြီးဝင်ပါလာ။နောက်ပြီးတော့ကျွန်တော်အဲ့နောက်တစ်ယောက်ထပ်ဆောင်လာတယ်။ဟိုတယ်6ယောက်ကတော့အတည်ပြုလို့ရတာပဲ
။လူငယ်အင်အား90နီးပါးလောက်နဲ့လူမျိုးကြီးဝါဒဖေရှားကြအာဇာနီဟာကိုဦးမကဆိုတဲ့ခေါင်းစည်းစာတန်းကင်ပြီးအာဏာရှင်ဆန့်ကျင်ရေးချီတဲ့ဆန္ဒပြခဲ့ကြတာပါ။စစ်ကောင်စီကကိုဗစ်ကူးစက်မှုတွေတိုးလာနေတာကြောင့်ဇူလိုင်လ18ရက်စနေနေ့ကစလို့ရုံးပိတ်ရက်ရှိ9ရက်စတိုက်ပိတ်ထားပြီးတော့မလို့အပ်ပဲအိမ်ပြေမထွက်ကြဘူးနဲ့မလိုက်နိုင်ရင်တဘာဝဘေးရန်နဲ့တားဆီးကာကွယ်ရေးဥပဒေအရအရေးယူမယ်လို့ထုတ်ပြန်ထားတာရှိပါတယ်။ဒီလိုထုတ်ပြန်တာကဇူလိုင်လ19ရက်အာဇာနီနေ့နဲ့နှီးတဲ့အချိန်မှထုတ်ပြန်တာဖြစ်တဲ့အတွက်ဒါဟာစစ်ကောင်စီကပြည်သူတွေအာဇာနည်နေ့မှာဆေးရနာရှင်စန့်ကျင်လှုပ်ရှားမှုတွေအများကြီးမလုပ်နိုင်မှုရည်ရွယ်တာမျိုးဖြစ်နိုင်တယ်လို့ဆန္ဒပြခေါင်းဆောင်တူကပြောပါရယ်မန္တလေးတိုင်းပြည်ကြီးတခုမြို့နယ်မှာတော့ဒီကနေ့မနေ့ပိုင်းကလျှက်စစ်မီတာယုံမှာမီတာဆောင်သူတွေရောက်နေကြတဲ့အချိန်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးထိခိုက်ဒဏ်ရာရသူတွေရှိတဲ့အကြောင်းဒေသခံတူက VOE ကိုအတည်ပြုပြောပါရယ
်ဘယ်နှစ်ခုလိုက်ဆိုရဖြစ်တော့အဲဒီမီတာလတ်ဆောင်သူတွေရောရှိတယ်အဲ့မှာကထိတာ10ရက်လောက်ထိတယ်10ရက်လောက်ကနှစ်ရက်ကပုံပေးရတော့ဘူးနော်10ရက်ကဆေးရုပ်တင်လိုက်ဆေးရုပ်တော်လိုက်ရတယ်ဆေးရုပ်တက်လိုက်ရတယ်ပေါ့နော်အဲ့ဒီမှာကဝန်ထမ်း2ယောက်ပါတယ်ဒီစတာ6ယောက်ပေါ့နော်တုံးစီအောင်ပြန်ဘုံကဆိုင်ကယ်ဒီစက်ဆိုင်ကယ်လေးကိုထည့်ပြီးတော့အဝေးရနေတန်းခွေးရ
ရန်ကုန်တိုင်းသူဝနာမြို့နယ်ကလျှက်စစ်မီတာယုံမှလည်းဒီကနေ့ညနေပိုင်းမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့ထိခိုက်မှုအခြေအနေကိုမသိရသေးပေမဲ့စစ်တပ်တွေကလမ်းပိတ်ပြီးတော့စစ်ဆေးနေတယ်လို့သူဝနာမြို့နယ်မှာနေထိုင်သူတဦးကအတည်ပြုပြောပါရယ်စစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲဖမ်းဆီးတာတွေဆက်လုပ်နေတဲ့ကြားမှာမန္တလေး၊ကလေး၊မုံရွာ၊ဖားကန့်၊ဒဝေစတဲ့နိုင်ငံတဝန်းကမြို့တွေမှာဆေးရနာရှင်စံကျင်ရေးဆန္ဒပြပွဲတွေဆက်ပြီးတော့ရှိခဲ့ပါရယ်ရှင်
မမြတဲ့ခြင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကလေးမျိုးကတိုက်ပွဲအခြေအနေကိုတင်ဆက်ပေးကြပါတယ်။စကိုင်းတိုင်းဒေသကြီးကလေးမျိုးနယ်ထဲမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တို့ကြားမနေ့ကနေပြီးတော့ဒီကနေ့အထိတိုက်ပွဲဆက်ပြီးဖြစ်နေတယ်လို့ PDF အဖွဲ့ဝင်တွေကပြောပါတယ်။ဒီလိုတိုက်ပွဲဖြစ်နေတာကြောင့်ဒေသခံရွာသားတွေလည်းဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ဒီကြောင့် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားတာနားဆင်ပါရှင်။
တီရခန်ကာကွယ်ရေး PDF ဖွဲ့နဲ့စစ်သားကြားစစ်ရေးတင်းမာနေတဲ့ကလေးမြို့နယ်မှာမနေ့ကဇူလိုင်လ15ရက်နေ့ကနေဒီကနေ့အထိအရှိစီးရွာဘက်မှာစိုက်ပွဲဖြစ်နေတယ်လို့ကလေးမြို့ PDF ဖွဲ့ဝင်သူကပြောပါတယ်
။ဟုတ်ကဲ့ကအခုလည်းဖြစ်နေရတယ်အတိုက်ပွဲအချိန်ကတော့မနေ့9နိုင်ခွဲတည်းကနေဖြစ်နေအခုချိန်ကြီးဖြစ်နေတယ်။တို့ကလက်လက်ကြီးတရားများနေတယ်ရှေ့စီးမှာလည်းရှိမနေ့ကကျွန်တော်တို့ဒီနေ့ထိဖြစ်နေတော့ဗျမနေ့ကလည်း10နိုင်နောက်ကနေကျွန်တော်စပစ်တာည9နိုင်ခွဲတည်းကတို့ကရွာထဲမှာကျွန်တော်တို့ကရွာမြန်းနေတို့ကိုဖွဲ့လို့မရအောင်ဝိုင်းထားတာ
ဒီကနေ့လည်းမနေ့အစောပိုင်းကနေညနေ6နာရီကျော်ထိတိုက်ပွဲဖြစ်နေစေပါ။နှစ်ရက်ဆက်တိုက်ဖြစ်တဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုရှိနေတယ်လို့ကလေးမျိုး BDF ဖွဲ့ဝင်ကဆက်ပြောပါတယ်
။ကျွန်တော်တို့ဘက်ကတော့ဟိုကဗနေတယောက်ခေါင်းထိရယ်ကြာတော့မကြသေးဘူး။အရေးပေါ်တင်လာရတယ်။မိုင်းအစားလေးတွေမှန်တာ9ယောက်လောက်ရှိတယ်။မနေ့က4ယောက်ကြာတယ်ဗျ။တို့ဘက်ကတော့ဒီနေ့6ယောက်9ယောက်လောက်တော့ကြာသွားတယ်။မနေ့ကတော့18ယောက်ကျော်ကြာတယ်။
ဒီဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ကထိခိုက်မှုများတယ်လို့ကလေးမျိုး BDF ဖွဲ့တွေကပြောပေမဲ့တီးခြားတိမပြုတ်နိုင်သေးပါဘူးအခြေစည်းရတိုက်ပွဲတွေကြောင့်ဒေသခံရွာသားတွေလည်းဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ရွာသားတို့ကပြောပါတယ
်ဒေသခံရွာသားတွေကအကုန်ထွက်ပြေးကြတယ်အရှိတောင်မှတော့မှအကုန်ပုံနေကြပြီတို့ရောမှမရှိဘူးတရားမှမကြံတော့ဘူးတဲ့တော့နိုင်တဲ့လူတွေပဲကြာရင်ကြာမှာဆက်တော့ခက်ခဲမှာပေါ့
လက်ရှိကလေးမျိုးနယ်မှာစစ်ကောင်စီတပ်နဲ့ PDF ဖွဲ့တို့ကြားမကြာခဏပစ်ကတ်တိုက်ခိုက်နေတယ်လို့ COVID-19 ရောဂါကလည်းကူးစက်သေးဆုံးမှုနှုန်းများပြားနေတာကြောင့်မြို့ခံတွေအနေနဲ့ပိုပြီးစိုးရိမ်နေကြပါတယ
်။အချိန်တော့ကောင်းတော့မဟုတ်ဘူးဗျ။အကြောင်းရင်းနဲ့နေတာပေါ့။ကျွန်တော်ကလည်းပတ်ကြတော့အကောင်လုံးပေါ့မဖြစ်တဲ့နေရာဖြစ်တဲ့နေရာပေါ့။ကိုဗစ်ကလည်းဘယ်မှတလို့မရတော့တော့ခက်ခဲနေတာ
PDF ဖွဲ့စဉ်နဲ့ဖြစ်ပွားခဲ့တဲ့အရှိစီးရွာဘက်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးစစ်ကောင်စီဘိုင်းမီဒီယာတွေမှာတော့ CRVH NUG နဲ့ PDF ဖွဲ့တွေကနေအစိုးရအုပ်ချုပ်မှုရန်လျားပြတ်ပြားစေဖို့ရည်ရွယ်ချက်နဲ့ CRVH နဲ့ NUG ဖွဲ့တို့ရဲ့စေခိုင်းမှုနဲ့လှိုင်းမြုပ်နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးအောင်ကျော်ကျော်ဦးအပါဝင်NLD ပါတီထောက်ခံအားပေးသူတွေကိုလက်နက်ဖောက်ခွေရေးပစ္စည်းတွေနဲ့အတူဇူလိုင်လ10ရက်နေ့မှာဖမ်းဆီးရမိတယ်လို့ဖော်ပြထားပါတယ်။ပြည်မဲ့ပြည်သူတွေကိုသလံလို့ဆွဆွဲတပ်ဖြတ်တာ၊ဇာတင်ကျောင်းတွေပါဝင်အစိုးရပိုင်းအဆောက်အုံတွေကိုမီးရှို့ပျက်စီးတာ၊စားတဲ့ဖောက်ခွေရေးလုပ်ငန်းတွေကိုလုဆောင်နေလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေသတင်းလက်ဦးမှုရယူပြီးဖော်ထုတ်ဖမ်းဆီးနိုင်ဖို့လိုအပ်တဲ့လုံခြုံရေးလုပ်ငန်းတွေကိုအစူးကြမ်းမှဆောင်ရွက်နေတယ်လို့လည်းမနေ့ကရက်စွဲနဲ့စစ်ကောင်စီပိုင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဒါပြင်ကရင်ပြည်နယ်မြဝတီဘက်မှာအမျိုးသား၄ဦးအမျိုးသမီး၂ဦးတို့ကိုကြည်စံနဲ့တနတ်တွေရန်ကျိုးတွေအဝေးထိန်းဒရုံးရင်တွေလက်လုံမိုင်းလောက်ရမှာသုံးတဲ့ဆက်ဆက်ပစ္စည်းတွေနဲ့အတူစွန်လကုန်ပိုင်းမှာဖမ်းမိခဲ့တယ်လို့လဲစစ်ကောင်စီကလည်းမနေ့ကရက်စွဲနဲ့ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကွင်းပြောပြပေးခဲ့တာပါရှင်မင်းကင်းဘက်ကအခြေအနေကိုလည်းတင်ဆက်ပေးကြပါတယ်စကိုင်းတိုင်းမင်းကင်းနယ်ဘက်ကခြေရွာတွေမှာစစ်တပ်ကနေဖမ်းဆီးပြီးတော့တပ်ပစ်ခဲ့လို့တပတ်အတွင်းမှာလူ9ယောက်ထပ်မံနေတေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကတာမြို့မှာဆိုရင်လည်းစစ်ကောင်စီတပ်တွေကမြို့တွင်းမှာပစ်ခတ်တာတွေလုပ်နေလို့ဒေသခံတွေစိုးရိမ်နေကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကျော်ကျော်သိန်းပြောပြပေးပါရှင်
။စကိုင်းတိုင်းမင်းကင်းမြို့နယ်တွေကခြေရွာတွေမှာစစ်ကောင်စီတပ်တွေကဝန်ရှာခြေရွာသားတွေကိုဖမ်းဆီးပြီးတပ်ပစ်တာတွေရှိတယ်လို့ဒေသခံတွေကပြောတာပါ။ဒေသခံတွေရဲ့အဲ့ဒီပြောပြချက်အရတပတ်အတွင်းမှာ9ယောက်ထက်မနည်းသေဆုံးပြီး6ယောက်လောက်ဖမ်းခံထားရတယ်လို့မင်းကင်းဒေသခံတူကပြောပါတယ်
။အခု56ရဲ့တော်မင်းကိုသေဆုံးတဲ့ဒီလူကြီးကလည်းတော့9ဦးတောက်ဖြစ်ရှိလာပြီပေါ့။အဓိကတော့တိုက်ပွဲဖြစ်သွားဆိုတိုက်ပွဲဖြစ်တာကနှစ်နေရနှစ်ဆင်းနှစ်ကျင်းတော့ပဲရှိရုံနဲ့ကြာ။အဓိကတော့ဒီလူစောပြီးတွေကအရင်လေးမှကြောင့်လို့တချို့အိမ်တွေဆိုရင်အရင်ကျနေလာပြီးဖန်စီပြီးတက်တာမျိုးဖြစ်နေတယ်။တချို့ဆိုရင်တော့ဒီကလောက်ကဆိုရင်တချို့အိမ်တွေမှာလည်းအိမ်နံပါတ်အပြီးကျနေကိုလာပြီးမှဖန်ခဲ့ရမျိုးလည်းရှိတယ်။ဒီသိဆုံးတဲ့ဒီ2ယောက်3ယောက်ဆိုရင်အိမ်မှာထိလာပြီးထင်ရင်လည်းဒီလိုပဲဆိုလည်းမျိုးထိုးပြီးမှလာပြီးဖန်သွားမျိုးလည်းရှိတယ်ဗျ။ဒီဘက်ကတော့ဖန်ခဲ့ရတဲ့လူကြီးကလည်းဆုံး6ဦး9ဦးတောက်ဖြစ်ပြီးရှိတယ်။တချို့ပြန်လို့လာရလည်းကြားတယ်။ဒါပေမဲ့ပြန်လို့လာတဲ့လူတွေမှာဆိုရင်လည်းဒီအထူးခံကြိတ်ခံတန်ရိုင်းနဲ့ပူးကျက်နေတယ်လေအဲ့ဒါကြီးလည်းပြန်လို့လာတယ်။အဲ့ဒီအိမ်မှာအသက်60ကျော်ပါ။ဒီကြီးရပေါ့။ဟိုကျော်တဲ့ဟိုခဏအပြင်မှာအထင်းကြီးမှာလမ်းမှာတက်ခံလိုက်ရတယ်
။ စစ်တပ်ကမင်းကြီးနဲ့တဝိုက်မှာမကြကနာဆိုသလိုရွာရီတွေကိုဝင်ရှာနေတာပါမနေ့ဇူလိုင်လ15ရက်နေ့ကလည်းစစ်တပ်ကရွာထဲမှာဝင်ရှာပြီးအပြန်မင်းကြီး PDF တပ်ဖွဲ့နဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့ပြီးစစ်တပ်ဘက်ကတဦးကြဆုံးပြီးတော့တဦးပြင်းပြင်းထန်ထန်ဒဏ်ရာရခဲ့တယ်လို့မင်းကြီး PDF ဘက်ကပြောပါတယ်ဒီလိုကြဆုံးဒဏ်ရာရတဲ့အခြေအတွက်ကို VOA ကတီးခြားအတည်မပြုနိုင်ပါဘူးဒါ့အပြင်ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကလည်းမင်းကြီးနဲ့နယ်မြေဆက်ဆက်နေတဲ့ကဏီနယ်ကရင်းရွာမှာစစ်ပီးရှောင်နေတဲ့အမျိုးသား15ယောက်ကိုစစ်တပ်ကဖမ်းဆီးတပ်ဖြတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့တိုက်ပွဲဖြစ်တာအပြင်အစုလိုက်တပ်ဖြတ်ခံရတာနဲ့ပတ်သက်လို့တစုံတရာပြောတာမရှိသေးပါဘူးတိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းကတာဘက်မှာဆိုရင်လေစစ်တပ်ကအင်အားတိုးချဲ့နေပြီးမြို့ရင်းမှာလည်းပစ်ခတ်နေလို့မြို့ကန်တွေစိုးရိမ်နေပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးကတာမြို့ကန်တို့က
စစ်ကောင်စီတပ်ကအင်အားထပ်ဖြည့်တဲ့မင်းရဆက်ပြီးတော့လေအင်အားထပ်ဖြည့်ပြီးတော့မင်းရညနေပိုင်းမှာပဲအဲမြို့လာနာနေပန်းတော်ဆိုတဲ့နေရာလေးမှာတိုက်ပွဲခဏဖြစ်လိုက်သေးတယ်ဗျအဲ့ဒီမှာတော့ဟိုနေ့စဉ်လိုညတိုင်းနေမှာဟိုဘုံနှလုံးသုံးလုံးတန်းစီကိုယ်ရယ်နှလုံးကိုယ်ပြီးတဲ့ခေါင်းတော့သူကတမျိုးလုံးကိုလှည့်ပြီးတော့ချိုးရလဲဆိုင်ကယ်နဲ့ဆိုင်ကယ်တစ်စီးကိုနှစ်ယောက်စီးပြီးတော့တနက်တည်းနဲ့ရန်ပြင်းနေတယ်ပြီးတော့လဲကားတွေနဲ့လဲဟိုလိုက်ပြီးတော့ပြင်းနေတယ်ကားတွေဆိုကျွန်တော်တို့ဖူးပြီးနောက်ပွင့်နေပေါ့အဲ့လိုကားမျိုးတွေတုံးတာအဲ့တော့မျိုးကလည်းမျိုးလည်းကောင်းသည့်ဒီလိုကြီးလိုက်ပြင်းနေတယ်ဆိုတဲ့ခေါင်းတော့ဟိုကိုအင်ကိုတကားတွေပိတ်ပြီးတော့နန်းပေါ်မှာတယောက်မှမထွက်ရဲတော့ဘူးပေါ့နော်ပြင်းပြင်းချောက်လာနန်းပေါ်မှာသွားလာရင်သွားလာလည်းမရှိဘူးသွားလာလည်းမရှိတော့ဘူးနေ့လေတိုင်းနေမှာလည်းချောက်ကန်နေတယ်ဗ
ျဇူလိုင်လအတွင်းကတားမျိုးနီးကကြည့်ရော်ဒီမှာမင်းကင်း PDF နဲ့ KIA ပူးပေါင်းအဖွဲ့နဲ့စစ်တဲကြောင်းတိုက်ပွဲတွေပိုပြင်းထန်လာပြီးစစ်ကောင်စီဘက်ကအကြဆုံးများတယ်လို့ဒေသခံတွေကပြောပေမဲ့တီချာအတိမပြုနိုင်ပါဘူးကတားမျိုးနီးမှာအခုလိုတိုက်ပွဲတွေဖြစ်နေတာအပြင်မျိုးပေါ်မှာပါကိုဗစ်ရောဂါပြန့်နှံ့ကူးစက်ပြီးလူသေဆုံးတာတွေရှိနေတဲ့အတွက်ဒေသခံတွေကဘိုးဘီစိုးရိမ်နေကြပါတယ်ခင်ဗျာ
ခိုကြော်ကြော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တောက်ကြညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးခြင်းပါတယ်အရင်ဆုံးတော့တင်ဆက်ပေးမယ့်အမျိုးသမီးကဏ္ဍမှာတော့မြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးတဲ့နောက်ပိုင်းမှာအမျိုးသမီးတွေအပေါ်မှာလိင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကပိုပြီးတော့မှဆိုးလာတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွေရေးရာဝန်ကြီးဦးအောင်မျိုးမင်းကပြောဆိုလိုက်ပါတယ်စစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့အမျိုးသမီးတွေဟာဖမ်းထားခံရခြင်းနဲ့စစ်ဆေးမေးမြန်းခံရခြင်းတွေမှာအိမ်နေပြက်စီတဲ့အပြုတ်မှုအပြောဆိုလိင်မိုင်းဆိုင်ရာနှောက်ယှက်စော်ကားတာတွေအများအပြားရှိခဲ့တယ်လို့ပြောပါတယ်ဒီအခြေအနေတွေကဘလောက်ထိဆိုးဝါးခဲ့ပါသလဲဒါတွေကိုဘလို့ထိထိရောက်ရောက်ဟန်တားနိုင်မလဲဆိုတာ NUG ရဲ့လူခွင့်ရေးရာဝန်ကြီးဦးအောင်မျိုးမင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ထားပါတယ်
There's a path we must choose sometime.
ကူကကျော်တို့ဒီမြန်မာနိုင်ငံမှာဆရာနာတင်ပြီးတဲ့နောက်ပိုင်းမှာဖန်းစီထိမ့်သိမ်းခံထားတဲ့လူတွေထောင်ထဲချီတဲ့အထဲမှာမှဒီအမျိုးသမီးတွေလူငယ်တွေလည်းအများကြီးပါပါတယ်။အမျိုးသမီးတွေဆိုလို့ရှိရင်သူတို့ဖန်းစီခံရတဲ့အချိန်မှဒီလိမ်မိုင်းဆိုင်ရာအမျက်ထုတ်ခံရတာမျိုးပေါ့နော်။မတင့်တော်တဲ့အပြုအမူအသုံးလုံးတွေနဲ့ဖြစ်ဖြစ်ပြောဆိုတာပဲဖြစ်ဖြစ်ဒါမှမဟုတ်ကိုတိလိုက်ရောက်ညှဉ်းပန်းနှိပ်စက်တာမတရားပြုတာတွေရှိတယ်ဆိုတဲ့သတင်းတွေလည်းအတော်လေးထွက်လာတော့ကျွန်တော်တို့တွေ့ရတယ်။ Stroke ဒီ NUG ရဲ့လူခွင့်ဝင်ကြီးဌာနအနေနဲ့ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့ဘယ်လောက်အထိမြန်သိထားပါလဲရှင
်။ Okay ကျွန်တော်တို့ဝင်ကြီးဌာနရဲ့မှာကာဘယ်နဲ့ NUG မှာရှိတဲ့အမျိုးသမီးလူငယ်နဲ့ကလေးကြီးရဝင်ကြီးဌာနကျွန်တော်တို့ပူးပေါင်းပြီးတော့ဒီအချက်တွေကိုစုစမ်းမှုတွေလုပ်ဆောင်ပါတယ်။လုပ်ဆောင်တဲ့အခါမှာအချက်လက်တော်များတက်လာပါတယ်။ဒါပေမဲ့ဒီလိမ်မိုင်းဆိုင်ရာစော်ကားတဲ့ဒီအကျန်းဖက်မှုပေါ့နော်ကာယအင်းကြီးပြည့်စည်ရဟာလည်းတော့ရတယ်ဒါပေမဲ့မတိမ်မှုလို့ပြောလို့ရတဲ့အမှုတွေကတော့ကျွန်တော်တော်တော်ကြီးကိုရှာရတယ်ရှာရတဲ့ကိစ္စတစ်ခုဟာဟိုမဖြစ်တာမဟုတ်ကြဖြစ်တယ်ဒါပေမဲ့အဲ့ဒီကိစ္စကိုပြန်ပြောရမှာရှစ်တဲ့အကြောင်းအရာတွေနောက်ကဒါနဲ့ပတ်သက်ပြီးတော့ပြန်ပြောမယ်ဆိုရင်နောက်ထပ်ဒီစစ်ကောင်စီရဲ့လက်အောက်မှာဆက်ပြီးတော့အပြစ်ပေးရေးယူခံရမှာဆိုပြီးတော့တော့မပြောကြတဲ့ကိစ္စမျိုးရှိတယ်။အဲတော့ကျွန်တော်တို့တွေ့ပါတယ်။တွေ့တဲ့အခါမှာဘယ်လိုမျိုးတွေ့လဲဆိုလို့ရှင်တော့ဆန္ဒပြတာချင်းတူတူဒီမိုကရေစီရရှိရေးနဲ့ဆရာနာရှင်ဆန့်ကျင်ရေးနဲ့လှုပ်ဆောင်တာချင်းတူတူအမျိုးသမီးတွေဖြစ်တဲ့အတွက်ပုံမှုပြီးတော့အကြမ်းဖက်ခံရတာဒါကရုပ်ပိုင်းဆိုင်ရာအကြမ်းဖက်မှုပေါ့နောက်တစ်ခုကတော့လိင်မိုင်းဆိုင်ရာအကြမ်းဖက်မှုကျွန်တော်တို့လိင်မိုင်းဆိုင်ရာဆိုတာပစက်ကသားပြောမရပြောပြောတာလိင်မိုင်းဆိုင်ရာချင်းချုပ်တာအဲ့ဒီအမှုတွေကတော်တော်များပါတယ်။အဲတော့စတင်ပြီးတော့ဖန်းစီကလေးကချုပ်နှောင်နေတဲ့ကာလဆ စစ်နေတဲ့ကာလမှာဆိုအဆိုးဆုံးပေါ့အဲ့လိုမျိုးကိစ္စတွေဖြစ်နေတယ်ဖြစ်တဲ့နေရာမှာလည်းကျွန်တော်တို့ရန်ကုန်မန္တလေးမြို့တွေမကဘဲနဲ့တချို့သောနေတွေမှာနော်နေမျိုးတွေမှာရှိရရှမ်းပြည်နယ်ဘက်မှာကောချင်းပြည်နယ်ဘက်မှာကောနောက်တစ်ခါစကိုင်းတိုင်းပဲခူးတိုင်းစတဲ့နေရာမှာကောအမျိုးသမီးတွေကိုဖမ်းခံတီးတဲ့ခါမှာစစ်ဆေးတဲ့ခါမှာအဲ့လိုမျိုးပုံစံဖြစ်နေတာတကယ်တနိုင်ငံလုံးကြီးပါကိုဖြစ်နေတဲ့ပုံစံမျိုးကိုတွေ့ရှိရပါတယ်ဗ
ျဟုတ်ကဲ့ကျွန်တော်တို့နောက်ပိုင်းကြားတဲ့အထက်မှာဆိုရင်မိသားစုဝင်တွေထဲမှာတကယ်တက်ကြွလှုပ်ရှားသူတွေကိုဖမ်းလို့မရတဲ့ခါမှာတစားကန်အဖြစ်နဲ့ဖမ်းတဲ့ဖြစ်ရပ်တွေမှာဆိုလို့ရှိရင်လည်းအမျိုးသမီးတွေကလေးငယ်တွေပါတယ်ဆိုတာကိုလည်းတွေ့ရတယ်ဒီအခြေအနေကရောတော်တော်ကိုကြည်ကြဲပြန်ပြန်စိုးရင်စရာရှိနေသလား
ဟိုပထမပိုင်းကတော့ဒီတက်ကြွလှုပ်ရှားသူဖမ်းလို့မမိလို့ရှိရင်သူ့မိခင်ကိုဖမ်းဆီးပြီးတော့ဖြစ်ပြီးရတာမျိုးပေါ့နော်ဒီရန်ကုန်တိုင်းမှာရှိတဲ့တယောက်နော်အဲ့ဒီတယောက်နဲ့ဆိုလို့ရှိရင်ကျွန်တော်တို့တွေ့ရတယ်နောက်တစ်ခါနောက်ပိုင်းမှာတော့ကျွန်တော်ဘာဖြစ်လာလဲဆိုတော့မိသားစုဝင်တွေကမှအသက်မအရန်ကိုငယ်ရသေးတဲ့ကလေးတွေကစားဖန်စီရတဲ့စားကန်ဖြစ်ဖန်စီရဒါမှမဟုတ်လို့ရှိရင်တော့မိသားစုနဲ့အတူဖန်စီခံရတဲ့ကိစ္စမျိုးဖြစ်ပါတယ်။ငယ်နေမှာကျွန်တော်ဖြစ်တယ်တချို့ဆိုရင်ခီးသွားလာရင်လည်းယောက်ျားကနေတိန့်ချောင်နေတယ်။အဲ့တော့မိသားစုကတခြားတနေရာသွားတယ်။သွားတဲ့အခါမှာလမ်းပေါ်မှာဖန်စီပြီးတော့အသက်မပြည့်သေးတဲ့ကလေးရော၃-၅ယောက်ဖန်စီသွားတဲ့ကိစ္စကျွန်တော်တို့ဒါနေပြည်တော်ဘက်မှာကျွန်တော်တခုတွေ့ပါတယ်။နောက်ထပ်ပို့ပြီးတော့အများသိကြတဲ့မိုးကုတ်မြို့မှာအဖေကိုဖမ်းလို့မရတဲ့အတွက်ကြောင့်မလို့မိခင်နဲ့အမေရဲ့ကလေးနဲ့သူ့ရဲ့နောက်ထပ်18နှစ်အရွယ်ရှိတဲ့သမီးကိုအတူတူကဖမ်းဆီးတယ်။9နှစ်အရွယ်ကလေးကိုတော့ပြန်ပြီးတော့လွတ်ပေးတဲ့အရာမျိုးရှိပေမဲ့အဲ့ဒီကလေးရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကတော့ဆက်လက်ကြုံတွေ့နေရတာ။နောက်တစ်ခုကတော့ကျွန်တော်တို့ဒီ CDM လုပ်ပြီးတော့ COVID ကိစ္စကိုတကယ်တည်းတည်းဝင်လို့ဆောင်ရတဲ့ဆရာဝန်အမျိုးသမီးရဲ့နော်ကလေးကိုဆိုလို့ရှိရင်လည်း9နှစ်ပါ။သူဆိုလို့ရှိရင်လည်းဖမ်းဆီးခံတဲ့ပြီးတော့အခုချိန်ဒီပဲရလို့ရမှာမသိဘူး။ရောက်မှာမသိဘူး။အဲ့တော့ဒီလိုမျိုးကိစ္စတွေကဖြစ်နေတယ်ကျွန်တော်တို့ရသလားစုံလာမိမယ်တချို့နေဘက်မှာတော့မတိနိုင်သေးတဲ့အခြေအနေမျိုးလည်းအများကြီးရှိနိုင်ပါသေးတယ်ဒါကတော့ကျွန်တော်တို့လုံးဝမဖြစ်တင်ပါဘူးအပြည့်ရှိတဲ့ကလေးဖြစ်တယ်ဒါကကလေးကအပြည့်ရှိသည့်ဆိုပြီးတိုင်အောင်မြန်မာနိုင်ငံရဲ့ကလေးသူငယ်ဆိုင်ရာဥဒေယအသက်10နှစ်အောက်မှာရှိတဲ့ကလေးရဲ့ကျူးလွတ်မှုကပြည့်မှုမမြောက်ဘူးအခုကပြည့်မှုလည်းမဟုတ်ဘူးဒါကအသက်မပြည့်သေးတဲ့ကလေးကိုဥဒေကိုကျော်လွန်ပြီးတော့ဖမ်းဆီးမှုကဒါကဒီနောက်ပိုင်းမှာတော်တော်ဖြစ်လာတဲ့ကိစ္စလေးတွေတွေ့ရပါတယ်ဗျ
ဆိုအခုဆိုရင်ဒါအာနာသိန်းနာကလည်း9လကျော်လောက်အထိကိုဖြစ်လာပြီးအခြေအနေတွေကတချို့ပိုဆိုးလာတဲ့အခြေအနေတွေလည်းရှိနေရဲဆိုတဲ့အခါကျတော့အခုလိုဖြစ်နေတဲ့ဒီလိုလူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ဖို့ NUG ရဲ့လူခွင့်ရေးရာဝန်ကြီးဌာနအနေနဲ့ရောလက်ရှိမှာဘလောက်အနေထားအထိဘလူပုံစံနဲ့မြန်ဆောင်ရွက်နိုင်တာတွေရှိမယ်လို့ပြောနိုင်ပါမလဲ
။ဟိုကျွန်တော်တို့ဒီဝန်ကြီးဌာနအသေးသေးကတော့သူ့ရဲ့ဝန်ကြီးဌာနရဲ့လုပ်ပိုင်ခွင့်သတ်မှတ်ထားတဲ့တာဝန်တွေမှာညီမျိုးစုံလုပ်နေပါတယ်။အစိုးရတစ်ဖွဲ့လုံးကတော့လူအပ်တဲ့ကိစ္စတွေကိုလုပ်နေများလှုပ်ဆောင်နေတယ်။ကျွန်တော်တို့ဝန်ကြီးဌာနကတော့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနဖြစ်တဲ့လူခွင့်ရေးကိစ္စကိုအဓိကထားပြီးတော့လှုပ်ဆောင်နေပါတယ်။အဲ့တော့ဒီလိုမျိုးအချက်လက်တွေကိုကျွန်တော်တို့စုဆောင်းပါတယ်။ကျွန်တော်တာဝန်ယူခင်ဒေါက်တာဆဆာတို့ဒီကစုဆောင်းထားတဲ့ချက်တွေလည်းရှိပါတယ်။အဲ့ဒီအချက်တွေကိုစီစီကြာမှတ်တမ်းတင်ပြီးတော့တကယ့်ကိုတရားရုံးတော်မှာအမှုဖွင့်ပြီးတော့အရေးယူနိုင်တဲ့ကိစ္စတွေဖြစ်အောင်ကျွန်တော်တို့ဒါတွေတည်ဆောက်နေတယ်။ဒီလိုလူခွင့်ရေးကိစ္စတွေချိုးဖောက်နေတဲ့ဖြစ်ကောင်စီအဖွဲ့ဝင်တွေကိုအရေးယူခါမှာဒါရီကသက်တည်ထောက်တာအများကြီးဖြစ်မှာသိကြပါတယ်။နောက်တစ်ခုကတော့လူခွင့်ရေးဝန်ကြီးဌာနဖြစ်တဲ့အတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုကျွန်တော်တို့ဖြစ်နေလို့ရပါတယ်။ဒါကြောင့်မကြာမီကကျင်းပခဲ့တဲ့လူခွင့်ရေးကောင်စီရဲ့ညီလာခံတွေမှာကျွန်တော်ဒီချက်တွေကိုအားလုံးသိအောင်ကျွန်တော်လှုပ်ဆောင်နေ။လှုပ်ဆောင်ပြီးတော့ဒီလိုမျိုးကိစ္စတွေကိုကျူးလွန်နေတဲ့ဒီဖြစ်ကောင်စီကိုအတိမှန်မဖြစ်ဖို့ဖြစ်ကောင်စီကိုအားပေးနေခြင်းကလူခွင့်ရေးကိစ္စတွေကိုပုံမှန်လို့ချိုးပေါက်ခံရဖို့အတွက်အားပေးရဖြစ်တဲ့အတွက်ဒါတွေအားမပေးဖို့အတွက်တင်ပြတောင်းဆိုမှုတွေလုပ်တယ်။အဲဒါကြီးကြောင့်မလို့ကျွန်တော်တို့ကုလသမဂ္ဂရဲ့သုံးဖြတ်ချက်တွေကအားကောင်းလာတယ်။ဒါပေမဲ့အပြည့်ဝအားကောင်းနေလားဆိုတော့မဟုတ်သေးဘူးဗျ။သုံးဖြတ်ချက်ချက်ပြီးမဲ့အရှင်မိုင်းကိုဆက်တင်ပြီးတော့ကျွန်တော်တို့တကယ်လှုပ်ဆောင်မှုတွေလိုအပ်နေတော့ပါပဲ။ဒါကြောင့်မလို့ဒီလိုမျိုးသုံးဖြတ်ချက်တွေမကဘဲနဲ့အရေးယူဆောင်ရွက်မှုတွေဖြစ်လာဖို့အတွက်ဒါမဲ့ဆက်တင်ပါမှာချင်းပါမဲ့ကုလသမဂ္ဂထရေးနီလာကံမှာတစ်ဆင့်မြန်မာနိုင်ငံကိုဒီချက်ပုံမပြီးတော့အရေးယူဆောင်ရွက်မှုတွေဖြစ်လာဖို့အတွက်ဒါကိုကျွန်တော်တို့ပြန်ဆက်လက်အသုံးပြုနေပါတယ်ဗျ
။ဟုတ်ကဲ့ပါရှင်။အဲ့တော့မြန်မာနိုင်ငံမှာကဒါအမျိုးသမီးတွေအပေါ်မှာခွဲခြားဆက်ဆံမှုတွေဆိုတာကအရင်နှုန်းကကလေးကလည်းရှိခဲ့တဲ့ကိစ္စတွေပါ။ဒါပေမဲ့အခုစစ်အာဏာသိမ်းပြီးနောက်ပိုင်းမှာဒီအခြေအနေတွေကပိုပြီးတော့ဆိုးလာတယ်လို့ရောပြောနိုင်သလားရှင်
။ပိုပြီးတော့ဆိုးလာပါတယ်။ကျွန်တော်တို့အရင်နှုန်းကဒီကကျွန်တော်တို့တိုင်းရင်းသားဒေသတွေမှာရှိတဲ့တိုင်းရင်းသားအမျိုးသမီးတွေအခုလိုပဲလိမ်မန်းဆိုင်ရာစော်ကားမှုတွေနော်ဒီလိုမျိုးလိမ်မိုင်းဆိုင်ရာမတိုင်းချင်းတပ်ဖြတ်မှုတွေအထိကြုံတွေ့ရတယ်။အဲ့ဒါတွေက ကျောက်သွားပြီလားတော့မကျောက်သေးဆက်လက်ရှိနေတော့မယ်တိုက်ပွဲဖြစ်နေတဲ့နေရာတွေမှာအမျိုးသမီးတွေအားမျိုးကိစ္စတွေဖြစ်တယ်ကျွန်တော်တို့ဒီမင်းတက်ဘက်မှာဒီချင်းပြည်နယ်ဘက်မှာအင်အားသုံးပြီးဖြိုခွင်းတဲ့ခါမှာတချို့သောအမျိုးသမီးတွေလိမ်မန်းဆိုင်ရာစော်ကားခံထိရသိတယ်ဒါပေမဲ့အချက်တရားကြောင့်ဖွင့်ပြောမှုအားနဲ့အဲ့တော့ကျွန်တော်တို့ဒီရှမ်းပြည်နယ်မှာလည်းဆက်ပြီးတော့ရှိနေတော့မယ်အဲ့တော့ဒါတွေကအရင်ကအချိန်ကြီးကကြောင်းလဲသွားတော့မကြောင်းလဲဘူးဒါပေမဲ့အခုလိုမျိုးလိမ်မန်းဆိုင်ရာစော်ကားမှုကခုနစစ်ပွဲဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာကပဲနဲ့မြို့ကြီးပြကြီးရဲ့မြို့လေကောင်မှာဒီမီးရောင်ထိတ်တွေအောက်မှာလည်းဖြစ်တယ်ဥပမာပွာလာတဲ့အမျိုးသမီးတွေကိုစော်ကားတာပစ္စည်းရှာမယ်ဆိုပြီးတော့ဖွဲ့ပညာလုပ်တာဒါတွေကအများကြီးဖြစ်နေတာကျွန်တော်အခုချိန်ကြီးကြုံတွေ့ရတော့မယ်နောက်တစ်ခါမှာအရင်တော့ကလူမသိခဲ့တဲ့တိုင်းရင်းသားအမျိုးသမီးတွေအချိန်ကြီးတဲ့ပုံစံတိုင်းပဲသိစက်တာဒိမန်းဆိုင်ရာကျွန်တော်တို့အကျန်းဖက်မှုတွေအခုကြုံတွေ့ရတယ်ဒါကပုံမှုတော့ဆိုးွားလာတာပေါ့အဲ့ဒီနေရာမှာအမျိုးသမီးလို့ပြောတိုင်းပြောရင်ကျွန်တော်ကအမျိုးသမီးကြားထဲမှာလည်းအမျိုးသမီးရဲ့သူဝတ်စားစီရင်ပြီးနေတိုင်းနဲ့ transgender woman တွေလည်းပါတယ်ဆိုတာမိထားလို့မရပါဘူး transgender woman တွေကတော့ခုနလိုအမျိုးသမီးရဲ့သူဝတ်စားတဲ့အတွက်ကြောင့်မလို့သူတို့ဘောမှာအထင်သေးမှုတွေသူတို့ဘောမှာဘုံတိမှုတွေကြောင့်ပုံမှုပြီးတော့အရှက်ခွဲခံထိတဲ့ဟာမျိုးဟိုအပြစ်ပေးတဲ့နေရာမှာဘယ်လိုမျိုးပြစ်ပေးလဲဆိုတော့သူတို့ရဲ့တိတ်ခါကြအောင်တမင်တသက်လောင်ပြီးပြီးတော့ပြောင်းလောင်တဲ့ပုံစံမျိုးဖြစ်အောင်အဲ့လိုမျိုးလှုပ်ဆောင်တဲ့အရာတွေလည်းကြုံတွေ့ရတာကြတော့ဒါတွေကပုံမဆိုးွားလာတဲ့အချက်တွေပဲဖြစ်ပါလေဗ
ျဟုတ်ကဲ့ပါရှင်အဲ့တော့ဒီလိုအခြေအနေတွေဆိုးွားလာတဲ့လူခုရေးချိုးဖောက်မှုတွေကိုရပ်တန့်နိုင်ဖို့အတွက်အကောင်းဆုံးအထူးရောက်ဆုံးပြည်တွင်းပြည်ပဘာတွေများဆောင်ရွက်နိုင်မလဲရှင
်အခုလှုပ်ဆောင်နေတာတော့ကျွန်တော်တို့အမှတ်တမ်းတင်နေသေးတာဒါပေမဲ့အားလုံးသဘောပေါက်ပြီလားဒီစစ်ကောင်စီရှိနေတဲ့များကာလပတ်လုံးဒီလူခုရေးချိုးဖောက်မှုတွေအများကြီးရှိနေမယ်ဒီလေမြို့ရွာမြို့ကြီးပြချင်းနဲ့တိုင်းရင်းသားဒီဒေသနေဆဲနေဆုံနေပြားတွေမှာစတာတွေဆက်ပြီးဖြစ်နေမှာအဲ့တော့ဒါတွေကိုကျွန်တော်တို့ပေရှားနိုင်မှဒီလိုကိစ္စရက်တက်မှာဖြစ်ပါတယ်အဲ့ဒီတော့အရင်းစင်ရဲ့မြင့်မြတ်ပြောသလိုပဲစစ်ကောင်စီအာဏာဆက်ပြီးရှိနေတဲ့ကာလကလုံးဒါကိုကျွန်တော်ကြုံတွေ့နေရအောင်ပါပဲဘလောက်ဒီမှတ်တမ်းယူနောက်တာမှတ်တမ်းတွေပဲတိုးလာမယ်အဲ့တော့ဒါကိုရက်တက်မှုတွေဒီတွင်မှာလဲဆက်လက်ပြီးတော့ကိုယ့်ရဲ့စိတ်တက်ခင်အားလူရင်အားနဲ့တယ်လို့တွန်းလှန်ကြပါပြပကလည်းစန်တမန်နီးယားဖြစ်စေတခြားသောနိုင်ငံလိုက်အရေးယူဆောင်ရွက်တဲ့စီးပွားရေးပိတ်ဆို့မှုလက်နက်ပိတ်ဆို့မှုနဲ့စန်တမန်နီးယားပိတ်ဆို့မှုတွေကိုဆက်လက်လှုပ်ဆောင်သွားမှာဒီရင်းပြပနှစ်ခုပေါ်အားညီမျှပြီးတော့ဟန်ချက်ညီညီနဲ့စစ်အာဏာရှင်ကိုကျွန်တော်တို့ဖယ်ရှားနိုင်မှာဖြစ်ပါအဲ့ဒါအပေါင်းဆုံးအဖြေပဲဖြစ်ပါဆရာ
ဟုတ်ကဲ့ပါရှင်အခုလိုချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်ဦးအောင်မျိုးမင်းကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
မကင်ဖြူတွေးစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တင်ဆက်ပေးမယ့်သုတဆုံလေအမေရိကန်တခွင်အစီအစဉ်မှာတော့သမ္မတဂျိုးဘိုင်ဒန်ရဲ့လွတ်လပ်လွယ်ကူစွာမဲပေးခွင့်ဥပဒေပြဋ္ဌာန်းမှုဆောင်ရွက်နေတာဝါရှင်တန် DC ရောက်လီဘာတီကျေးရုံးငယ်နယူးယောက်စီးတီးကအထက်မြင့်အဆောက်အဦဘော်ကစိုက်ခင်းစာတာတွေကိုကိုအောင်ကစူးစီးတင်ပြထားတာနားဆင်ပါရှင်
အမေရိကန်ယူကော့ပွဲအတွင်းမဲပေးရမှာလူတိုင်းအလွယ်တကူမဲပေးနိုင်အောင်အဆိုပြုတင်ပြထားတဲ့ဥပဒေကြမ်းအတည်ပြုနိုင်မှုကွန်ဂရက်စ်လွှတ်တော်အတွင်းမဲခွဲဆုံးဖြတ်ရမှာထောက်ခံပေးဖို့ပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာသမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းခဲ့ပါတယ်လွှတ်တော်ကပယ်ချထားခဲ့တဲ့ဒီဥပဒေကြမ်းအသက်ဝင်အောင် Republican တွေနဲ့ဘလို့ညှိနှိုင်းမလဲဆိုတဲ့အစီအစဉ်တက်ကိုတော့သူကမပြောခဲ့ပါဘူးပန်ဆယ်ဗေးနီးယားပြည်နယ် Republican တာဝန်ရှိသူတွေကမဲပေးခွင့်ကိုကန့်သတ်မဲ့ဥပဒေပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းနေတဲ့အချိန်မှာပဲသမ္မတဘိုင်ဒန်ကအခုလိုပြောလိုက်တာပါဖီလာဒဲဖီးယားမြို့ဟာအမေရိကန်သမိုင်းမှာအရေးပါတဲ့မြို့တစ်မြို့ဖြစ်ပြီးအဲ့ဒီမြို့မှာအမေရိကန်လွတ်လပ်ရေးကြေညာခဲ့သလိုလစ်ဘာတီခေါင်းဆောင်ကြီးလည်းမြို့ရဲ့အထိမ်းအမှတ်တင်ကြတာအဖြစ်ရှိနေတာပါဖီလာဒဲဖီးယားကိုရောက်နေတဲ့သမ္မတဂျိုးဘိုင်ဒန်ကမဲပေးခွင့်ကိုကာကွယ်ကြဖို့အခုလိုတိုက်တွန်းခဲ့ပါတယ်ယူကော့ပွဲလှုံ့ဆော်လုံးကြီးတွေလူတိုင်းမဲပေးခွင့်ဆိုတဲ့ဂုဏ်သိက္ခာသေးသင့်အောင်ဆောင်ရွက်နေတာတွေကိုကူညီတားဆီးဖို့ကွန်ဂရက်စ်က Republican မိတ်ဆွေတွေပြည်နယ်မြို့တိုင်းရွာတိုင်းကအတူလက်တွဲကာကွယ်ကြဖို့တောင်းဆိုပါတယ်လို့ပြောသွားတာပါအမေရိကန်တနိုင်ငံလုံးလူတိုင်းအလွယ်တကူမဲပေးနိုင်အောင်ပြဋ္ဌာန်းမဲ့ဒီဥပဒေအတည်ပြုနိုင်ရေးဒီမိုကရက်တစ်အနေနဲ့စူးစမ်းရည်ညွှန်းစွာလက်တွဲဆောင်ရွက်ကြဖို့လည်းသမ္မတကတောင်းဆိုပါတယ်ဒီဥပဒေကြမ်းအတည်ပြုဖို့ဇွန်လကကွန်ဂရက်စ်လွှတ်တော်မှာမဲခွဲရမှာ Republican တွေကကန့်ကွက်ခဲ့တာပါ
The motion is not agreed to
လက်ရှိမှာတော့အမေရိကန်နေအနေနဲ့မဲပေးခွင့်နဲ့မဲဘယ်လိုရည်တွက်မလဲဆိုတာကိုပြည်ထောင်စုအစိုးရကဆုံးဖြတ်တာမဟုတ်ပဲပြည်နယ်တွေကသာဆုံးဖြတ်တာပါဒီနေ့အတွင်းမှာဆိုရင် Republican အများစုကြီးစိုးတဲ့ပြည်နယ်၁၈ခုထဲမှာမဲပေးခွင့်နဲ့ပတ်သက်တဲ့ကတ်သတ်ချက်တွေပြဋ္ဌာန်းခဲ့ပြီး Democratic ကတော့ဒီအစည်းအဝေးဟာအထူးသဖြင့်လူနည်းစုဝင်တွေမဲပေးခွင့်ပိုခက်ခဲအောင်လုပ်တာဆိုပြီးပြောပါတယ်တနင်္လာနေ့တုန်းကမဲပေးခွင့်ကန့်သတ်တဲ့ဥပဒေပြဋ္ဌာန်းဖို့ Texas ပြည်နယ်လွှတ်တော်မှာဆွေးနွေးစဉ် Democratic ကကန့်ကွက်တဲ့အနေနဲ့အစည်းအဝေးကနေကထွက်ခွာလာခဲ့ကြပါတယ် Texas ပြည်နယ်လွှတ်တော် Democrat ကိုယ်စားလှယ် Chris Tanner က
The nationwide Republican vote suppression
တနင်္ဂနွေလုံးက Republican တွေကမဲပေးခွင့်ကန့်သတ်နိုင်အောင်နဲ့လူတိုင်းမဲမပေးနိုင်အောင်ကြိုးပမ်းအားထုတ်မှုဟာအခုဆိုရင် Texas မှာတကယ်အကြတဲ့အခြေအနေကိုဆက်ရောက်နေပါပြီလို့ပြောသွားတာပါ Republican တွေကတော့မဲမတမာမှုတွေပပျောက်အောင်ကုလို့ဆောင်ရွက်တာလို့ပြောပါတယ် Republican အထက်လွှတ်တော်အမတ် John Cornyn က
disingenuous and a downright
မဲမတမာမှုတွေကိုတားဆီးဖို့ဆောင်ရွက်တာကိုမဲပေးခွင့်ကန့်သတ်ဖို့လုပ်တယ်ဆိုပြီးမမှန်မကန်ဆွဆွဲပြောဆိုတာဟာတကယ်ကိုမယုံမသားနဲ့အမှားကြီးမှားတာပါပဲလို့ပြောသွားတာပါဒီမိုကရက်နဲ့ရီပပ်ဘလစ်ကန်တွေကြားမဲပေးခွင့်နဲ့ပတ်သက်ပြီးတော့အကြီးအကျယ်သဘောထားကွဲနေကြတာပါမွန်မောက်တက်သူရဲ့လက်တလောစစ်တမ်းမှာဆိုရင်လေဘိုင်ဒန်အနိုင်ရတာဟာမဲမတမာမှုတွေကြောင့်လို့မဲပေးသူ32ရာခိုင်နှုန်းကယုံကြည်ကြပါတယ်မင်နီဆိုတာတက်သူဥပဒေပေါမောက်ခဒေးဗစ်ရှော့စ်က
What's really driving it especially is what Donald Trump.
အဓိကကတော့ Donald Trump ပါ2016တုန်းကဆိုရင်လေတကယ်လို့ဒါသူရွေးကောက်ပွဲမနိုင်ဘူးဆိုရင်ဒါဟာမဲမတမာမှုတွေကြောင့်လို့ပြောထားတာရှိပါတယ်2020မှာလည်းဒီတိုင်းထပ်ပြောခဲ့တာပါဒါကြောင့်အခုဖြစ်နေတာတွေဟာ Donald Trump ကြောင့်ပါဒီလိုအချိန်မှာသူ့ကိုထောက်ခံသူတွေနဲ့ Republican တွေကလည်းဒီဆွဆွဲချက်ကိုအကြိုက်တွေ့နေကြပါတယ်လို့ဆိုပါရယ် Trump ရဲ့အခုလိုလှုံ့ဆော်မှုတွေကြောင့် January 6ရက်နေ့မှာသူ့ကိုထောက်ခံသူတွေက Congress လွှတ်တော်ကိုဝင်စီးရမှာဝင်ရောက်စီးနင်းသူတွေကအပါအဝင်လုံခြုံရေးရဲအရာရှိတချို့တည်ဆုံခဲ့ပါတယ်ခင်ဗျာညောမှာရှိတဲ့ Liberty ရုပ်ထုပုံစံတူအငယ်စားရုပ်ထုတစ်ခုကိုအခုခါမှာမြို့တော် Washington DC ကဥယျာဉ်တစ်ခုမှထားရှိပါရယ်ဇွန်လ14ရက်ပြင်သစ်အမျိုးသားနေ့ဖြစ်တဲ့ Bastille Day အမီပြင်သစ်ကနေ Washington DC ကပြင်သစ်တန်ရုံကိုပို့ဆောင်ခဲ့တာပါဇွန်လ4ရက်လွတ်လပ်ရေးနေ့အမီ New York ကမူလ Liberty ရုပ်ထုကြီးနာက Ellis John မှာဒီရုပ်ထုကိုရက်အနည်းငယ်ကြာထားခဲ့ပါသေးတယ် American ဆိုင်ရာပြင်သစ်တန်အမတ် Philip Antian က
The friendship the partnership between France and the United States
ပြင်သစ်နဲ့အမေရိကန်ပြည်ထောင်စုကြားအမြဲတစေရင်းနှီးနှီးပူးပေါင်းဆောင်ရွက်လာတာခုဆိုရင်နှစ်ပေါင်း240ရှိပါပြီရှေ့လျှောက်ပြီးတော့လည်းအခက်အခဲတွေကိုအတူတကွအဖြေရှာပူးပေါင်းဆောင်ရွက်သွားမှာပါလို့ပြောပါရယ်နယူးယောက်လီဘာတီရုပ်ထုကြီးကိုတော့ချစ်ကြည်ရေးအထိမ့်မတ်အနေနဲ့ပြင်သစ်ကအမေရိကန်ကိုလက်ဆောင်ပေးခဲ့တာပါ3မီတာနီးပါးရှိတဲ့ပုံစံတူကျေးရုံငယ်ဟာနယူးယောက်လီဘာတီကျွန်းကရုပ်ထုထက်16ဆသင်းငယ်ပြီးတော့လီဘာတီရုပ်ထုပြုလုပ်ဖို့နမူနာပုံစံသွန်းလောင်းခဲ့တဲ့ပုံစံခွင့်နဲ့ပြုလုပ်ခဲ့တဲ့17ခုမြောက်ရုပ်ထုဖြစ်ပါတယ်ပြင်သစ်ရုပ်ထုပညာရှင် August Patterday ကဒီရုပ်ထုကိုဒီဇိုင်းထုတ်ခဲ့တာပါဒီရုပ်ထုတည်ဆောက်ရမှာ Eiffel Tower ကိုတည်ဆောက်ခဲ့တဲ့ Engineer Notre Dame ဘုရားကျောင်းကိုတည်ဆောက်ခဲ့တဲ့ဘီတုကပညာရှင်တွေလည်းပါဝင်ပါတယ်အခုလီဘာတီကျေးရုပ်ထုအငယ်စားကိုတော့တင်မောနဲ့ပို့ရမှာအတ္တလန်တိတ်သမုတ်တရားကိုကိုယ့်ရဲ့ကြာဖြတ်ကျော်ခဲ့ရပါတယ်အခုခါမှာတော့ဒီရုပ်ထုကိုဝါရှင်တန်ပြည်သစ်တန်ရုံမှာ10နှစ်ကြာထားရှိသွားမှာပါခင်ဗျာညောင်မျိုးက Brooklyn Grange စိုက်ပျိုးရေးကုမ္ပဏီဟာမြို့ထဲမှာရှိတဲ့အဆောက်အဦမြင့်တွေရဲ့အမိုးတွေပေါ်မှာဟင်းသီးဟင်းရွက်စိုက်ပျိုးလာတာ10နှစ်လောက်ရှိပါပြီအထက်မြင့်အဆောက်အဦတွေပေါ်မှာမွန်လာဒုတ်မွန်လာဦးကအစစိုက်ပျိုးနိုင်အောင်ကွန်ကရစ်အမိုးတွေပေါ်မြေကြီးတင်ပြီးစိုက်ခင်းဖန်တီးလာတာပါအဆောက်အဦအမြင့်တွေရဲ့အမိုးပေါ်မှာစိုက်ခင်းဖန်တီးတဲ့ Brooklyn Grange ကုမ္ပဏီကို2010ခုနှစ်မှာစတင်ထူထောင်ခဲ့တာပါကမ္ဘာအကြီးဆုံးအမိုးပေါ်ကစိုက်ခင်းကိုနယူးယောက်မြို့ရဲ့အထက်မြင့်အဆောက်အဦတွေပေါ်မှာဖန်တီးထားတာပါမြို့မှာနေဝါသနာပါရာအလုပ်ကိုရေရှည်လုပ်နိုင်မှုအတွက်အခုလိုစိုက်ကူးတဲ့အကောင့်တွေပေါ်လာလဲဖြစ်ပါတယ် Brooklyn Grange တည်ထောင်သူတဦးဖြစ်တဲ့ Guan Shans ကအခုလိုပြောပါတယ်
My friends and I wanted to become farmers but we wanted to live in the city and
တငယ်ချင်းဖြစ်သူနဲ့အတူစိုက်ပျိုးရေးသမားဖြစ်ချင်ကြပါတယ်ဒါပေမဲ့လည်းမြို့မှာလည်းနေချင်တာဆိုတော့အဲ့လိုစိုက်ပျိုးရေးလုပ်ငန်းကလည်းမရှိပြန်ပါဘူးဒါကြောင့်အလုပ်ကင်ဖန်တီးတဲ့အနေနဲ့ကိုယ်ပိုင်စီးပွားရေးဆက်လုပ်ခဲ့ပြီးတော့တခြားစိုက်ပျိုးရေးသမားတွေလိုပဲစိုက်ပျိုးလို့ရတဲ့နေရာလိုချင်ခဲ့တာပါလို့သူကပြောသွားတာပါအမိုးရေပေါ်ကစိုက်ခင်းအခြေဟာငါးအေကာခွဲကျော်ရှိပြီးတော့တစ်နှစ်ကိုဟင်းသီးဟင်းရွက်ပမာဏပေါင်3သိန်းလောက်ထွက်ပါတယ်ဒါပေမဲ့လည်းအမိုးပေါ်မှာစိုက်ရတာကြောင့်အပင်အမြင့်ရှည်တဲ့အသီးနှံပင်တွေစိုက်ဖို့တော့မလွယ်ပါဘူးအမိုးရဲ့ခန္ဓာရင်အားကိုကြည့်ပြီးတော့လိုအပ်တဲ့လောက်မြေကိုသာဖြည့်ပြီးတော့စိုက်ပျိုးရတာကြောင့်ပါ
Our soil is very shallow. That's the main difference because we had to install it on a rooftop.
ဤသားကဆနလမအထူသာရှိပါတယ်။ဒီနာမည်အတော်များများလည်းစိုက်ပျိုးလို့ရပါတယ်။ဒါပေမဲ့မြေသားတွေကရေခန့်ချောက်လွေတော့ရေမကြာခဏဖြန့်ပေးရပါတယ်လို့ဆိုပါတယ်။အခုလိုရာသီဥတုပူပြင်းတဲ့အချိန်မှာတော့အခုလိုစိုက်ခင်းတွေဟာသဘာဝပတ်ဝန်းကျင်ကိုအထောက်အကူပေးသလိုမိုးရွာချိန်မှာလည်းရေကြီးရေရှမ်းတာတွေကိုအကောက်အွယ်ပေးပါတယ်။မျိုးရဲမှာအပင်တွေဆက်ကကြောင်းလေကောင်းလေတန့်ပူရတယ်လို့အဆောက်အဦအမိုးကိုလည်းအပူအေးအေးတန်ကနေအကောက်အွယ်ပေးပါတယ်။ဒါအပြင်စိုက်ခင်းရှိတာကြောင့်အင်းဆက်ပိုးမွားတွေဓာရီကိုလာစားတဲ့ငှက်တွေနဲ့လည်းတဘာဝဂေဟာစနစ်တစ်ခုပေါ်ထွန်းလာပါတယ်။ဒါပေမဲ့လည်းပတ်ဝန်းကျင်ကိုအထောက်အကူပြုတဲ့အခုလိုစိုက်ခင်းတွေရှိနေတာကိုလူတွေကသိပ်မသိကြဘူးလို့ဆိုပါတယ
်။ One of the challenges with green roofs is that we're up on the roof and you can't see us.
နေ့စဉ်နေ့တိုင်းလူတန်းနဲ့ချီတီဘေးကဖြတ်နေပေမဲ့အမိုးပေါ်မှာဆိုတော့ဘယ်သူမှမမြင်ကြပါဘူး။ဒါကြောင့်ပတ်ဝန်းကျင်ကလူမှုအတိုင်းဝိုင်းဒေသခံအကြောင်းအဖွဲ့အစည်းတွေနဲ့ဆက်ဆက်ဖို့တကားအမြဲဖွင့်ကြိုဆိုပါတယ်လို့သူကပြောသွားတာပါ။Brooklyn Grange Company က New York City Long Island အရက်မှာစိုက်ခင်းတစ်ခု Brooklyn မှာနှစ်ခုနဲ့ Navy Yard မှာတစ်ခုဖွင့်ခဲ့ပြီးနောက်ဆုံးတစ်ခုကိုတော့ Sunset Park မှာ2019 New Year's Eve တုန်းကဖွင့်လှစ်ခဲ့ပါတယ်ခင်ဗျာ
သုတဆုံးလင်း American တခွင်အစီအစဉ်ကိုကိုအောင်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါ
လေလူထဲမှာအောက်ဆီဂျင်က27ညတိုင်းလုံးပါဝင်ပါတယ်။ဒီအောက်ဆီဂျင်ကိုလေထဲကနေခွဲထုတ်တန့်စဉ်ဒီလူနာတွေအတွက်သုံးတဲ့အခါမှာဆေးရုံတွေမှာပိုက်နဲ့ဓာတ်ရိုက်ပေးနိုင်တယ်လို့လိုတဲ့နေရာကိုတည်သွားနိုင်အောင်အောက်ဆီဂျင်ထည့်တဲ့စလင်ဒါဘူးလေးတွေကိုလည်းသုံးကြပါတယ်။ COVID-19 တတိယလှိုင်းဒဏ်ခံရတဲ့မြန်မာနိုင်ငံမှာတော့ဒီအောက်ဆီဂျင်ကရွှေတဲ့ရှားတဲ့အနေအထားကိုရောက်နေတာပါ။သူက COVID-19 အတွက်ဘယ်လောက်ရေးပါပါလဲ။ဒေါက်တာတင့်ဆွေကိုမေးမြန်းပြီးတင်ပြပေးပါပ
ါ။ဒီ COVID-19 ရောဂါအားစတိဖြစ်ခြင်းရောဂါလက္ခဏာနျူမိုနီးယားနဲ့နျူမိုနီးယားဆိုတာအဆုတ်အယောင်အဆုတ်ခဲရောဂါဖြစ်တယ်။ဒီနေ့အပြင်အသက်ရှူလမ်းကိုဒုက္ခပေးတယ်လို့အစိုးရကကျွန်တော်တို့သိခဲ့ကြပါတယ်။တော့အသက်ရှူတဲ့နေရာမှာလူတိုင်းဟာဒီအောက်ဆီဂျင်ကိုရှူသွင်းပြီးတော့ကာဗွန်ဒိုက်ဆိုထုတ်ရအောင်เนาะဒါကြောင့်ဒီကိုဗစ်ရောဂါဟာအောက်ဆီဂျင်နဲ့တခါအသက်ရှူလမ်းကြောင်းမှာအရေးကြီးဆုံးဖြစ်ပါတယ်ခင်ဗျသူကဒီကနေ့ကုထုတ်ရဆိုရင်နေအိမ်မှာပဲ isolation လို့ကိုယ်တည်းတိကျခွင့်နေကြတယ်ခွင့်နေတဲ့ကာလမှာဒီအောက်ဆီမီတာလို့ခေါ်တဲ့လက်ချောင်းထိပ်မှာတက်ရတဲ့ကိရိယာသေးသေးလေးနဲ့အောက်ဆီဂျင်ကိုတိုင်နေကြအဲ့ oxygen level for us oxygen အနည်းအများပမာဏနည်းသွားရင်သူကဆေးရုံပြေးရပါတယ်။ဒါကြောင့် oxygen ဟာအရေးကြီးတယ်။အဲ့ဒီ oximeter လို့ခေါ်တဲ့ကိရိယာလေးနဲ့တိုင်းတဲ့အခါပုံမှန်အားဖြင့်လူတိုင်းဟာ95နဲ့99ရာခိုင်နှုန်းရှိကြပါတယ်။အဲ့တော့95အောက်သို့မဟုတ် 92 တချို့နေရာတော့ 94 ပေါ့နော်။အဲ့ဒီအောက်ကျရင်ဆေးရုံသွားပါဆိုတဲ့လမ်းညွှန်ကျွန်တော်တို့ရှိတယ်။တကယ်ဟိုခင်မီတိုးတက်တဲ့နိုင်ငံတွေမှာပမာပြူမလဲတချို့ဆေးရုံကြီးတွေရှိပါတယ်။ဟိုဆေးရုံမှာတော့အောက်ဆီဂျင်ပိုက်ကန်တွေသွားပြီးတော့ပိုက်ကန်တွေပဲလားအဲဆီယမာတွေကလုံနာနှာခေါင်းကိုတက်ပေးကြပါတယ်။သို့တော်လည်းပဲဖွံ့ဖြိုးစင်းနိုင်ငံတွေပမာနိုင်ငံသားကဟိုကျွန်တော်နေထိုင်ခဲ့တဲ့အိန္ဒိယနိုင်ငံမှာပဲတချို့ဆေးရုံတွေဆိုဒီစလင်ဒါပဲသုံးရတယ်။အခုကျွန်တော် Facebook မှာပမာလို့တွေ့နေတဲ့စလင်ဒါမျိုးပဲသူတို့နိုင်ငံမှာလည်းသုံးကြရပါသုံးတဲ့အခါမှာတော့ဒီစလင်ဒါထားသုံးနည်း၊ကင်တွဲနည်းအခုချိန်ဆိုတော့ထူးထူးခြားခြားပေါ့နော်စလင်ဒါမျက်နှာပြင်ပေါ်မှာဗိုင်းရပ်စ်ပါလားမပါလားဆိုတဲ့အချက်ကနံပါတ်1အရေးကြီးဆုံးဆိုတော့အဲ့ဒါပြီးရင်ခုနပြောသလိုပိုက်ကောင်းလို့ခေါ်တာပေါ့ဗမာလေလို့ပဲပိုက်ကောင်းကအတိအကျပေါ့နော်ယိုဖိတ်မှု leakage ဆိုတာမရှိအောင်လည်းကူဆိုင်ရမယ်နောက်တစ်ခုကျွန်တော်ဟိုအရေးကြီးတာတစ်ချက်ပေါ့နော်ဗမာပြည်ရဲ့အခြေအနေလက်တွေ့အခြေအနေရေတံဘူးတွေတုံးကြတယ်ခက်မိလာကြတယ်တိုးတက်လာကြတယ်ဒါပေမဲ့ကျွန်တော်ကျမရဲ့မိကုန်းနေဖြေနေတော့ကျွန်တော်သိရတဲ့အခြေအနေကရေတန်ဘူးဆိုတာတဲကရေကိုယ်တိုင်ကမတန်ဘူးဖြစ်နေတယ်။တချို့တစိုက်တွေဆိုရင်ဟိုလွန်ခဲ့တဲ့နှစ်နှစ်လောက်ကကျွန်တော်မှမရ FDA ကတောင်းမှာဒီဇီရီတီစိုက်တွေမတုံးပါနဲ့လို့ရေတန်ကိုတားမြစ်ရတယ်။အခုတော့အောက်ဆီဂျင်စလင်ဒါအခုမှစတာဗျာ။အဲလပိုင်းမရှိသေးဘူးတပတ်လောက်ပဲရှိသေးတယ်။အဲ့တော့ဘယ်စိတ်ယုံကအောက်ဆီဂျင်စလင်ဒါဟာစံကိုက်ဟုတ်လားမဟုတ်လားဘယ်သူမှမစစ်နိုင်ဘူး FDA လည်းအလုံးလုံးနိုင်လားမလုံးနိုင်လားမသိဘူးဆိုတော့အဲ့ဒီဟာအတွေ့ကတော့ဘာမှမတတ်နိုင်ဘူးကျွန်တော်တို့စိုးရင်တဲ့အတွေ့
တကယ်ပဲလက်တွေ့သုံးပြီးတော့အနေမရှိတဲ့ကုမ္ပဏီကဆိုင်ကစလင်ဒါရနိုင်တော့ဟိုတော်သေးတာပေါ့နော်ဒါပဲလို့ဒါလည်းအတော့ခက်ခဲမယ်လို့ယူဆတယ်ဒါကြောင့်ဟိုအမြဲတမ်းပေါ့လို့အန်ဒီရဲ့သို့မဟုတ်သတိထားမဲ့အချက်တွေကိုခေါင်းထဲမှာထည့်ပြီးတော့ဆိုးတာလည်းပိုမဆိုးအောင်အောက်ဆီဂျင်ဘူးသုံးဆွဲတဲ့လူတွေရောရောင်းချတဲ့လူတွေရောထုတ်တဲ့စက်ယုံတွေဟာစက်ယုံတွေရောအကုန်လုံးဟိုတတိကြီးကြီးနဲ့ဆောင်ရွက်တင်ကြတယ်လို့လည်းကျွန်တော်တက်လုံးအကြံပြုပါရစေခင်ဗျ။ဟု
တ်ကဲ့ပါ။ဆရာကအောက်ဆီဂျင်ဘူးမရှိမဖြစ်လို့ရဲဆိုပြီးတော့လူတွေကအသေးအံလိုက်ရှာနေကြပါလေဆရာ။ဒီဟာမှန်ကန်ပါရဲ့လားဆရာ
။အဲဒီစိတ်တစ်ပိုင်းသာမှန်ကန်ရင်လို့မှန်ကန်တယ်လို့တင်ပြပါရစေ။ COVID ရောဂါပိုးဟာကာကွယ်မှုကအရေးကြီးဆုံး။ကုသတဲ့ဆေးဆိုတာဆေးကိုရအောင်မှကြံဖန်ပြီးကျွန်တော်တို့လုပ်ရတာ။ဒါအများစုကမဆိုင်ဘူးเนาะအဲ့တော့အများစုဟာအောက်ဆီဂျင်ပြောလို့အောက်ဆီဂျင်နောက်လိုက်နေလို့ရှိရင်အခြေခံကြတဲ့ကာကွယ်ရေးနဲ့စီကန်းတွေကိုညော့ရဲမှာကျွန်တော်အတန်ဆိုရင်ပါတယ်အဲ့အခြေခံကြတဲ့ကာကွယ်ရေးဆိုတာလည်းအများကြီးမရှိဘူးညတစ်တက်နေဆုံးအပြင်ကိုမသွားနဲ့နှစ်အပြင်ကိုသွားတဲ့နှာခေါင်းစီးသုံးနံပါတ်3လက်မကြမကြဆေးလက်ဆေးတဲ့ခါမှာလည်းရိုးရိုးစပ်ပြအကောင်းဆုံးပဲအရေးပေါ်ကြမှာတဲ့ဟန်ဟန်ဆန်နတိုက်စားလို့ဟန်ဂျဲလို့ဆိုတာသုံးဖို့လို့နောက်တစ်ခါနံပါတ်၄ကာဝယ်စီပေါ့ကာဝယ်စီကတော့ဟိုတမကြီးကျယ်တဲ့မိကုံကြီးပမာပြီတော့ဘာဖြစ်အဲ့ဒါလုတ်တင်နေလို့ကျွန်တော်ယူဆပါတယ်နောက်တစ်ခါမာယွန်းနဲ့သတင်းချက်လက်တွေမာယွန်းနဲ့အကြံပေးမှုတွေမလိုက်ဖဲနဲ့ခုနကိုဗစ် -19 ကာဝယ်ရေးတင်မုံကြီးလို့ခေါ်တဲ့1 2 3 4ကိုလိုက်နိုင်ဖို့ကအောက်ဆီဂျင်တဲ့တောင်ပိုရေးကြီးတယ်အောက်ဆီဂျင်လိုမဲ့လူကအရာနှုတ်နည်းနည်းလေးခုန1 2 3 4 5လိုက်ဖို့လူကညာနှုတ်အများကြီးအဲ့တော့အများကြီးဟာအောက်ဆီဂျင်နောက်ကြီးတဲ့လိုက်မနေပဲနဲ့ကာကွယ်ရေးလုပ်ဖို့အပြင်မထွက်နဲ့ထွက်ရနှကောင်းစီစီလက်ခဏခဏစီဖြစ်နိုင်ရင်ကာကွယ်စီထိုးဆိုတဲ့အချက်၄ချက်ပေါ့နော်အဲ့ဒါကိုဟိုမမေးမလျော့ဟိုလူတိုင်းလူတိုင်းတုတ်တဲ့နယ်လို့လေးလေးနဲ့ကျွန်တော်အကြံပေးပါတယ်ခင်ဗျာ
ဆရာတော်တော့အန်တရာတော့ကြီးတာပေါ့နော်ဒီအောက်ဆီဂျင်ဘူးနဲ့ပတ်သက်ပြီးတော့အောက်ဆီဂျင်လုံလုံလောက်လောက်မရှိတဲ့လူနာတယောက်ကဒီအောက်ဆီဂျင် level တက်လာအောင်ပေါ့နော်အောက်ဆီဂျင်တွေးထဲမှာဟိုရှိတဲ့နှုံတက်လာအောင်လှုပ်လို့ရရပါသလားဆရာ
အဲအဲ့မေကွန်းအတမအရေးကြီးတယ်ပမာနိုင်ငံအတွက်ပေါ့သူဖြစ်နော်ကျွန်တော်စောစောဆွေးနွေးခဲ့တယ်လို့ဒီကိုရိုနာဗိုင်းရပ်စ်ပိုးဟာဗိုင်းရပ်စ်ဖြစ်တယ်ဗိုင်းရပ်ကြောင့်ယောဂန်လက္ခဏာတွေခံစားရတယ်ဖြားတယ်ဖြားပြီးချန်တဲ့ကိုယ်တွေကြိုက်ခဲတယ်မဆက်အရသာပြက်တယ်နှာခေါင်းအနံ့မရဘူးနောက်တခါတချို့ကတော့ပေါ့နော်ဝင်သွားတာကြီးဖြစ်တယ်နောက်တိုင်းကြည့်လိုက်ရင်အောက်ဆီဂျင် level ကျတယ်အဲ့ဒီယောဂန်လက္ခဏာအလုံးဟာဗိုင်းရပ်ကြောင့်ဖြစ်တယ်နှာခေါင်းအနံ့မရတာပဲပြပြခုအများဆုံးပြောနေတာအောက်ဆီဂျင်နဲ့နှာခေါင်းအနံ့မရတာနှစ်ခုပြန်အဲ့ဒီဟာအလုံးဟာဗိုင်းရပ်ကိုခုခံအားကနိုင်မပြန်ကောင်းဒီကိုရိုနာဗိုင်းရပ်စ်ဟာအစာအသောက်ကြောင့်လည်းမဖြစ်ဘူးအစာအသောက်နဲ့လည်းမကာကွယ်နိုင်ဘူးအစာအသောက်နဲ့လည်းမကုနိုင်ဘူးနောက်တစ်ခါဗီတာမင် A ကနေဇက်တီပေါ့နော်ဖြစ်စွတ်စာကာရဲ့နေအာတီအဲ့ဒါတွေကြောင့်လည်းမဖြစ်ဘူးအဲ့ဒါနေလည်းမကာကွယ်နိုင်ဘူးအဲ့ဒါနဲ့လည်းမကုနိုင်ဘူးခုခံအားနဲ့သာကောင်းမယ်ဒါကြောင့်ခုခံအားကောင်းဖို့အရေးကြီးတယ
်ဒေါက်တာတင့်ဆွေရဲ့ပြောကြားချက်လည်းပဲဒီတဲ့င်းပတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍအနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့တောက်ကြညာရဲ့အနောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးပြောပြပေးပါမယ်။ကိုဗစ်တတိယလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့ည၈နာရီထုတ်ပြန်ချက်အရပိုးစစ်ဆေးသူ 18,134 ဦးမှာတော့ 6,194 ဦးပိုးတွေ့ရှိပါတယ်။သေဆုံးသူက 190 ဦးဖြစ်တဲ့အတွက်ဒီသတင်းပတ်ထဲမှာတော့လူသေဆုံးမှုအများဆုံးဖြစ်ပါတယ်ရှင်။အခုလိုမျိုးမြန်မာနိုင်ငံမှာကြီးမားတဲ့ကိုဗစ်တတိယလိုင်းကိုကြုံနေရပြီးတော့အရေးပေါ်အကူအညီတွေဟာလူလူအတွက်အရေးတကြီးလိုအပ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM ရဲ့ဒီကနေ့ထုတ်ပြန်ကြမှာဖော်ပြပါရှိပါတယ်။ဒီကြေညာချက်ကတော့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ကိုဗစ်ကံရောဂါအကျပ်တဲအတွက်လူသားချင်းစာနာမှုအကူအညီတွေပေးဖို့ဖြစ်ပါတယ်။ရန်ကုန်မြို့ကဒီကနေ့ဆေးရနာရှင်စန့်ကျင်ရေးဆန္ဒပြပွဲကိုတော့စစ်တပ်ကနေအကြမ်းဖက်ပစ်ခတ်ဖြိုခွဲလို့ဆန္ဒပြလူငယ်6ဦးထံမင်းဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်တိုင်းသူဝနာမြို့ရဲ့ဒီလျှက်စစ်မီတာရုံမှာဘုံးပေါက်ကွဲမှုဖြစ်ပါတယ်။ဒီမန္တလေးတိုင်းပြည်ကြီးတခုမျိုးကလျှက်စစ်မီတာရုံပောက်ကွဲမှုမှာလည်းထိခိုက်ဒဏ်ရာရသူတွေရှိခဲ့ပါတယ်ရှင်။
မြန်မာနိုင်ငံရဲ့အကြက်တဲကြောင့်မြန်မာကလေးငယ်မျိုးဆက်တစ်ခုလုံးထိခိုက်ပျက်စီးစေသွားနိုင်တယ်လို့ကလေးတငယ်ခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မတီ CRC ကလည်းသတိပေးပြောဆိုလိုက်ပါတယ်ရှင်ဒီကနေ့အတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲကျွန်မကစုမမစီစဉ်ထုတ်လွှင့်ရေးမှုကအောင်မြတ်သူဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ PJ Elias ဖြစ်ပါတယ်ရှင် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်များအားလုံးဘေးပရာဝေးကွာကြပါစေရှင်This program